to the Voice of America in Burmese.
ကျွန်တော်လာမနေ့ခင်းပါရှင်ဝါရှင်တန်ရဲ့ရော်ဗျူရဲ့အမေရိကန်သံတမ်းနဲ့2020ဧပြီလ16ရက်တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းလုံးမီတာ20လေး40နဲ့50တက်လိုင်းလုံးမီတာ190ရိုကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ ကိုရိုနာဗိုင်းရပ်ကပ္ပကာယောဂါကြောင့်ကူးစက်မှုတွေနဲ့သေဆုံးသူဦးရေတိုးလာနေချိန်မှာပဲစီးပွားရေးမှာပါထိခိုက်မှုရှိနေတာကို short ထိုင်ဖို့အတွက်ကမ္ဘာတစ်ဝန်းပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့နိုင်ငံပေါင်း23နိုင်ငံပါဝင်တဲ့အဖွဲ့ကြီးကပန်ကြားလိုက်ပါတယ်။ဒီချိန်ဟာလူသားတွေရဲ့အသက်ကိုကယ်တင်ဖို့နဲ့ရှင်သန်နေထိုင်ဖို့အတွက်အထူးတကွလက်တွဲဆောင်ရွက်ဖို့အရေးကြီးတဲ့အချိန်ဖြစ်ကြောင်းဘရစ်တန်အင်ဒိုနီးရှားဂျာမနီစပိန်တူရကီနဲ့ကနေဒါနိုင်ငံတွေပါဝင်တဲ့ဒီအဖွဲ့က ဖူးတွဲကျင်ညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီအဖွဲ့ထဲမှာအီတလီ၊ဘရာဇီးပြင်သစ်၊မက္ဆီကို၊တောင်ကိုရီးယား၊မော်ရိုကိုနဲ့ပေရူးနိုင်ငံတွေပါပါဝင်ပြီးနိုင်ငံအားလုံးဟာလူမှုကျန်းမာရေးခီးသွားလာမှုကုန်သွယ်ရေးစီးပွားရေးနဲ့ငွေကြေးဆိုင်ရာတွေမှာအငင်းပွားမှုအနည်းဆုံးနဲ့အမြန်ပြန်ပြီးကောင်းမွန်ခိုင်မာလာစေဖို့အတွက်လက်တွဲလှုပ်ဆောင်ကြမယ်လို့လည်းကတိပြုခဲ့ကြပါတယ်။ ထားကျင်နေကြတာပါစနေနေ့မှာအမေရိကန်ပြည်ထောင်စုမှာဒီရောဂါအကူးဆက်ခံရသူ9သိန်းချောနဲ့သေဆုံးရသူက3,800ဖြစ်လာနေပါပြီဒါပေမဲ့သမ္မတဒေါ်နယ်ထရမ့်ကပြည်နယ်တချို့အတွက်နေအိမ်တွေမှာပဲနေဖို့ကန့်သက်ချက်တွေကိုပြန်ပြီးဖြေလျှော့ပေးဖို့စဉ်းစားနေတာပါကမ္ဘာတလွှားကိုရိုနာဗိုင်းရပ်စ်ကရောဂါအကူးဆက်ခံရသူပေါင်း 1.2 သန်းကျော်ရှိနေတယ်လို့ဒီရောဂါနဲ့သေဆုံးရသူပေါင်းကလည်းသသိန်းခွဲကျော်နေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ Coronavirus ကရောဂါကြောင့်ကမ္ဘာတစ်လောကနိုင်ငံတွေမှာဆေးကုပေးဖို့ပစ္စည်းကိရိယာတွေမလုံလောက်တာ၊လူနာထားစရာကြေးမရှိတာတွေနဲ့ရင်ဆိုင်ရုန်းကန်နေကြချိန်မှာပဲ။ Germany နိုင်ငံမှာတော့ Bremen လိုမြို့တွေမှာအင်းနီချင်းနိုင်ငံတွေကလူနာတွေကိုကုသပေးနေပါတယ်။ Bremen မှာစနေနေ့ကဒီရောဂါဖြစ်ပွားနေတဲ့ပြင်သစ်လူနာနှုတ်ကိုလက်ခံကုသပေးခဲ့တာပါ။ယောဂါဖြစ်ပွားသူ900ကျော်နဲ့တည်ဆုံးသူ24ဦးရှိတဲ့ဒီမြို့မှာအခြေအနေကောင်းတဲ့အတွက်လူနာတီးတဲ့ပို့ပြီးလက်ခံပေးနိုင်တယ်လို့ဆေးရုံအဖွဲ့ပြောခွင့်ရကပြောပါတယ်။တောက်ကြံတဲ့အစင်းတွေအရဂျာမနီမှာဒီယောဂါအကူးဆက်ခံရသူက3,300ကျော်ရှိနေပြီးလူပေါင်း3,900တည်ဆုံးခဲ့တာဖြစ်ပြီးတခြားနိုင်ငံတွေနဲ့ရှင်ရင်တည်ဆုံးမှုနည်းပါးတာကြောင့်ကမ္ဘာကသတိထားလာမိကြတာပါ။ဂျာမနီမှာဒီယောဂါကြောင့်တည်ဆုံးရသူတွေရဲ့ဖြန့်မြတ်တဲ့ဟာ80ဝန်းကျင်တွေဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါတို့ဟာနှစ်နိုင်ငံနယ်စပ်ကိုနောက်ထပ်ရက်ပေါင်း30ထပ်ပြီးပိတ်ထားဖို့သဘောတူခဲ့ကြတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကစနေနေ့မှာပြောပါတယ်။အရင်သဘောတူညီချက်အတိုင်းပဲနောက်ထပ်ရက်ပေါင်း30ထပ်တိုးထားတာဖြစ်ပြီးလိုအပ်တဲ့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေအတွက်တော့နယ်စပ်ဖြတ်ကျော်ခွင့်ရှိမှာဖြစ်ကြောင်းနဲ့အခုလိုကိုရိုနာဗိုင်းရပ်စ်ကရောဂါကြီးဖြစ်ပွားနေချိန်မှာမလိုအပ်တဲ့သွာလာမှုတွေမလုပ်စေဖို့အခုလိုပိတ်ထားတာဟာနှစ်ဖက်စလုံးအတွက်ကောင်းကြောင်းလဲဝန်ကြီးချုပ်ကပြောပါတယ်။American သမ္မတ Donald Trump ကတော့ American နဲ့ Canada နှစ်နိုင်ငံစလုံးဟာဒီကာယောဂါနဲ့ပတ်သက်ပြီးကောင်းစွာကင်တွယ်နေကြတာဖြစ်ကြောင်းနဲ့နေဆက်တွေပြန်ပြီးဖွင့်မယ်ဆိုရင် American Canada နေဆက်ကိုအရင်ဆုံးပြန်ပြီးဖွင့်မှာဖြစ်ကြောင်းဗိုလ်တပူးနေကပဲပြောခဲ့တာပါပုံမှန်ဆိုဒီနှစ်နိုင်ငံနေဆက်တစ်လျှောက်ဖြတ်သန်းသွားလာနေသူပေါင်းကတရက်ကိုလူ2သိန်းလောက်အများရန်ရှိနေပါတယ် Iran စစ်တပ်ဟာမိုင်900ကျော်အထိရောက်နိုင်တဲ့ဘုံးလက်နက်တွေတပ်ဆင်နိုင်တဲ့ drone ယာဉ်3စင်းကိုပိုင်ဆိုင်ထားပြီလို့အီရန်ကာကွယ်ရေးဝန်ကြီးအမီယာဟာတမီကနိုင်ငံတော်ရုပ်သံမှာစနေနေ့ကပြောကြားလိုက်ပါတယ်။ဒီ drone ယာဉ်တွေဟာအတော်ဝေးကွာတဲ့နေရာကရန်သူလှုပ်ရှားမှုမှန်သမျှကိုစောင့်ကြည့်ပေးနိုင်ကြောင်းနဲ့ရင်ဆိုင်တိုက်ပွဲတွေမှာလည်းတုံ့နိုင်တယ်လို့ပြောကြားခဲ့တာပါ။ဘုံးတွေဒုံးလက်နက်တွေတပ်ဆင်ထားတဲ့ဒီယာဉ်တွေဟာအမြင့်ပေ4,000ခွဲအထိပြန့်နိုင်တယ်လို့ပြောကြားပေမဲ့ဒီ drone ယာဉ်အသစ်ရဲ့နာမည်ကိုတော့ထုတ်မပြောပါဘူး။ဒီ drone တွေကိုအီရန်စစ်တပ်ကဒေတာရင်းတက္ကသိုလ်တွေနဲ့ပေါင်းပြီးထုတ်လုပ်ခဲ့တာဖြစ်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5.85 နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင်။
ကျွန်တော်ရမထုံမှာသတင်းတွေကိုဆက်လက်ကြေညာပေးတော့ပါမယ်။မြန်မာနိုင်ငံမှာထင်ရှားတဲ့ဆရာတော်ကြီးတစ်ပါးဖြစ်တဲ့တိတကူဆရာတော်အရှင်ညာနေထရာကကိုဗစ် -19 ရောဂါတန်ခံစားရသူတွေအတွက်ပူယဟာမင်းကြီးဖရန်စစ်ထူထောင်သားရဲ့အရေးပေါ်ရမုံငွေနဲ့အမေရိကန်ဒေါ်လာ1000ထက်ဝယ်လှူဒန်းကြောင်းAP 78ရဲ့နေနဲ့ထုတ်ပြန်တဲ့ Vatican News မှာဖော်ပြပါရှိပါတယ်။အဲ့ဒီအလူငွေကို AP 76ရဲ့နေကမန်လေးရွှေနှလုံးကက်သလစ်ကျောင်းကတစင်လူဒန်းခဲ့ပြီးမန်လေးကက်သလစ်ဂိုင်းချုပ်ဆရာတော် Marco Tenwin ကလက်ခံရယူခဲ့ပါတယ်။ဒါအပြင်အဲ့ဒီကျောင်းမှာရှိတဲ့မိဘမဲ့ကလင်းငယ်တွေနဲ့လောကသူတွေအတွက်စမ်းစီစားပေးနေချက်တုံလူဒန်းခဲ့တယ်လို့လည်း Vatican News မှာပါရှိပါတယ်။တိတကူဆရာတော်ကြီးကအခုလိုလူတန်းတာဟာဗုဒ္ဓဘာသာ၊ခရစ်ယာန်ဘာသာ၊အစ္စလာမ်ဘာသာနဲ့ဟိန္ဒူဘာသာဘာသာအလုံးမှရှိတဲ့ဘုံတူညီတဲ့မေတ္တာကရုဏာတရားကိုပြသတာဖြစ်ကြောင်းကိုဗစ် -19 ကရောဂါကနေလွတ်အောင်ကရုဏာတရား၃ပါးလက်ကင်ထားပြီးအလုံးစည်းစည်းလုံးလုံးနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့လိုကြောင်းလည်းလူတန်းတဲ့အခမ်းအနားမှာပြောပါတယ်။တိတကူဆရာတော်ဟာခရစ်ယာန်ယဟန်မတ်ကာဒီနယ်ချာလ်စ်ဘုံနဲ့ကဂျိုစီရောမာကိုတီဝင်းတို့နဲ့ယင်းတူဖြစ်တယ်လို့သူတို့နဲ့အတူမတူညီတဲ့ဘာသာတွေအကြားနားလည်မှုမြင့်တရေးကြိုးပမ်းနေတူဖြစ်တယ်လို့လည်း Vatican News မှာဖော်ပြထားပါတယ်။တိတကူဆရာရောဟာပိုယိုဟာမင်းကြီးဖရန်စစ်ကို2019ခုနှစ်မြန်မာနိုင်ငံခီးစဉ်အတွင်းတရားတွေ့ဆုံခဲ့တယ်လို့2017ခုနှစ်ကလည်းပိုယိုဟာမင်းကြီးဘနီဒစ်ကိုရောမမြို့မှာတွေ့ဆုံခဲ့သူဖြစ်ပါတယ်။ပိုယိုဟာမင်းကြီးဖရန်စစ်ဟာကိုရိုနာဗိုင်းရပ်စ်အရေးပေါ်ရမုံငွေကိုကနေဦးအမေရိကန်ဒေါ်လာ9သိန်းခွဲနဲ့မာတီ2000ကျောင်းအပိလ6ရက်နေ့ကကြေညာခဲ့ပြီးခရီးယန်ဖျားကြောင်းဖွဲ့စည်းတွေကိုလည်းဒီရမုံငွေနဲ့ငွေကြေးထက်ဝင်လူတန်းဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူရှိကြောင်းမလ31ရက်နေ့မှာပထမဆုံးကြေညာခဲ့တာဖြစ်ပြီးအပိလ18ရက်နေ့အထိသေဆုံးသူ9ဦးရှိပြီးကူးစက်ခံရသူ96ဦးရှိသွားပြီဖြစ်ပါတယ်။ဒီရည်တဲ့အခြေစိုက်စကန်တခုမှာအနည်းဆုံးတက်တာ22ဦးကိုဗစ် -19 ရောဂါပိုးကူးစက်ခံထားရတယ်လို့စနေနေ့ကအိန္ဒိယရည်တက်ကအကြေညာချက်ထုတ်ပြန်ပါတယ်ကူးစက်ခံထားရသူတွေဟာမွန်ဘိုင်းမြို့မှာရှိတဲ့အနောက်ပိုင်းတိုင်းရည်တက်ဌာနချုပ်လက်အောက်က INS Agri Scan ကဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်သူတို့အားလုံးအိယာဝင်းတခုထဲမှာနေသူတွေဖြစ်ပြီးအခုကသူတို့ကိုတီးကြခွဲထားပါတယ်ယောဂါကူးစက်ခံထားရသူတော်တော်များများမှယောဂါလက္ခဏာပြတာမရှိသေးပါဘူးJohns Hopkins Coronavirus Studies Center ဆိုင်ရာအရအခုထိအိန္ဒိယမှာ COVID-19 အတည်ပြုလူနာ 14,000 ကျော်ရှိပြီး 480 ကျော်သေဆုံးပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့နေတာကြောင့်အပြည်မထွက်ရအမိန့်ချမှတ်ထားတဲ့ဂျာမာပဲစနေနေ့ကစိတ်ကမ်းပြုတ်တမျိုးဖြစ်တဲ့စစ်တကောင်းမျိုးမှာရာနဲ့ချီတဲ့အလုပ်သမားတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။လူတူးနဲ့တူးခက်ခွက်ခွာနေရမယ်ဆိုတဲ့အမိန့်ကိုမလိုက်နာပဲလုံလုရဖို့နဲ့လုခလာဇာရီရဖို့အခုလိုစူဝေးဆန္ဒပြတောင်းဆိုခဲ့ကြတာပါပြီးခဲ့တဲ့လကလုခလာဇာရီမရသေးဘူးလို့စစ်တကောင်းမျိုးကဆန္ဒပြသူတွေကပြောပါတယ် COVID-19 ကပ်ဘေးကာလအတွင်းအထက်ချုပ်လုပ်ငန်းတွေကဝန်ထမ်းတွေကိုလစာပေးနိုင်ရေးအတွက်ပြီးခဲ့တဲ့လအတွင်းမှာပဲအစိုးရကဒေါ်လာ988တန်အကူအညီပေးအစီအစဉ်စတင်ခဲ့တာပါဒါပေမဲ့စက်ရုံတွေဘက်ကတော့အစိုးရရဲ့အကူအညီကမလုံလောက်ဘူးလို့ပြောဆိုနေကြပါတယ်။စနေနေ့ကအထိဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ2100ကျော်နဲ့သေဆုံးသူ84ဦးရှိပါတယ်။ဟောင်ကောင်ဒီမိုကရေစီရေးတကြွလှရှားသူ15ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကစနေနေ့ကဖမ်းဆီးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လအတွင်းမှာစခဲ့တဲ့အစိုးရစက်ကြီးရေးဆန္ဒပြပွဲတွေမှာတရားမဝင်စူဝေးမှုစွန့်ချက်တွေနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်။ဟောင်ကောင်ရဲ့ပြည်တွင်းမှာတရုတ်ဆိုရဝင်ရောက်ဆွဲဖက်မှုကိုတားမြစ်ထားတဲ့ဟောင်ကောင်ရဲ့အခြေခံဥပဒေပါတားမြစ်ချက်တွေကသူတို့နဲ့ကြုံမဝင်ဘူးလို့ဟောင်ကောင်မှာရှိတဲ့တရုတ်ဆိုရကိုယ်စားလှယ်ရုံးကကြေညာပြီးနိုင်ပိုင်းဂျာမာဘက်ကလို့ဖမ်းဆီးခဲ့တာပါ။ဟောင်ကောင်ရဲ့ဥပဒေပြည်ရေးနဲ့တရားစီရင်ဥပဒေကိုချိုးဖောက်တာလို့ဝေဖန်နေတဲ့ကြားကတရုတ်တာဝန်ရှိသူတွေကဟောင်ကောင်နေနဲ့အမျိုးသားလုံခြုံရေးဥပဒေကိုချမှတ်တင်ကြောင်းဒီသတင်းပတ်အစောပိုင်းကတိုက်တွန်းခဲ့ပါသေးတယ်။ဖန်စီခံရသူတွေဟာတရားမဝင်လူစုတွေပြုလို့ရမှာပါဝင်မှုနဲ့ဖန်စီခံရတာဖြစ်ပြီးနောက်ထပ်ဖန်စီမှုတွေရှိနေတယ်ဆိုတဲ့အချက်ကိုလည်းဟောင်ကောင်ရဲတပ်ဖွဲ့ကမြင့်ဆိုခြင်းမရှိပါဘူး။အနာပိုင်တွေကိုစန့်ကျင်ဆန္ဒပြရမှာပါဝင်မှုနဲ့အခုချိန်ထိဟောင်ကောင်မှာလူပေါင်း 9,800 ကျော်ဖန်စီခံခဲ့ရပြီးတော်တော်များများကထောင်ဒဏ်ဆနစ်ချခံရနိုင်တဲ့အဓိကယုံဆရာဥပဒေနဲ့ဖန်စီခံထားရတာလည်းဖြစ်ပါရယ်ခင်ဗျာ ဒီကနေ့ဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။ကကြင်နဲ့ရှမ်းပြည်နယ်အတွင်းကဆစ်ဆောင်စခန်းတွေမှာ COVID-19 ကူးစက်ပြန့်နှံ့မှုတားဆီးကကွယ်ရေးတွေမှာမပြည့်စုံတာတွေရှိနေတဲ့အကြောင်းကိုပြောပြခြင်းပါတယ်။တရုတ်နိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ပြီလို့အစိုးရကဆိုပေမဲ့တရုတ်မြန်မာနယ်စပ်အဝင်ထွက်ကိုအစောပိုင်းထိန်းချုပ်ခဲ့တဲ့အတိုင်းအတာတွေပို့ပြီး ABD ရဲ့နေ့ကစလို့နေဆက်အဝင်ထွက်ကိုယူနန်ပြည်နယ်အာဏာပိုင်တွေကလုံးဝနှီးပါပိတ်ထားပါတယ်။ဒါကြောင့်ယူနန်ပြည်နယ်တဲတွားရောက်အလုလုကန်နေကြတဲ့ကချင်စစ်ဆောင်စခန်းတွေက ITB ဒုက္ခသည်တွေဟာလွန်ခဲ့တဲ့နှစ်ပတ်ကျော်ကစပြီးဒုက္ခသည်စခန်းတွေစီပြန်လာနေကြတာကြောင့်အထူးသဖြင့်တရုတ်နယ်စပ်နဲ့အနီးဆုံးမိုးမောက်မန်စီမြို့တွေမှာရှိတဲ့ဆေးဘေးဒုက္ခသည်စခန်းတွေမှာကိုဗစ်ရောဂါမကူးစက်ရအောင်လုံးဝအပြင်းမထွက်ရအမိန့်မျိုးထုတ်ထားရတယ်လို့ကချင်ပြည်နယ်မိုင်းဂျာယန်အခြေစိုက်ဝမ်ပေါင်နှင်းထွဲအကူအညီပေးရေးအဖွဲ့တာဝန်ကဒေါ်မေရီတွန်က VOA ကိုပြောပါလေ
ပြောပါစို့လော့ခ်ဒေါင်းလုပ်လိုက်တဲ့သဘောပေါ့ကျမတို့ချင်းတိုင်းဒီကင်မရီအားလုံးကတည်ုံနေဆက်နဲ့နီးတဲ့ကင်မရီပဲဖြစ်တဲ့အခါကျတော့ခုကအကုန်လုံးပြုတ်ကလည်းပိတ်တဲ့အခါကျတော့အခုဆိုအကုန်ပြန်လာရတယ်တူပီကနေအလုံးလို့အလုံးရင်းလာတဲ့အခါကျတော့ဒီမှာလဲဒီသူတို့ကို27ဆောင်ကြီးရဲ့ quarantine center လေးတွေမှာထားထားတာမျိုးရှိရပေါ့အဲဒါပြဿနာအခုကနှစ်ပတ်ခန်းမှရောက်နေပြီပေါ့နော်အဲ့လိုဆိုတော့ဒီဆန်စီစားတော့ရတယ်ဒါပေမဲ့တခြားဟာတွေကအခက်ခဲရှိတယ
်အထူးသဖြင့်အစိုးရထင်းကျုံမှုအောက်မှာမရှိတဲ့ ITB စစ်ဆောင်စခန်းတွေဟာအကူအညီရဖို့အလန်းကွာဝေးနေတာကြောင့်ပိုပြီးစိုးရိမ်စရာကောင်းနေတယ်လို့ကချင်ညဉ့်ညံ့ရေးကွန်ရက်အဖွဲ့တာဝန်ခံဒေါ်ခွန်ကြာကလည်းပြောပါတယ
်အော်ကျမတို့အဲ့ဒါအရန်ပူပင်နေအဲ့ဒါစိတ်ပူတဲ့အထက်မှာအထူးသဖြင့်ဒီအစိုးရရဲ့ထင်းကျုံမှုမဟုတ်တဲ့ဒီ KIO control area မျိုးပြီးလို့ရှိရင်တော့ဘယ်သူမှဒီတိတ်မကူနိုင်တဲ့ဒီရှားမြောက်နေရာမျိုးဆိုလို့ရှိရင်ဟိုဘက်ဒီဘက်ကြားထဲအဲ့လိုမျိုးနေရာမျိုးမှာဆိုလို့ရှိရင်အကူအညီကမရှိတဲ့အတွက်ကြောင့်မို့လို့အာတည်င်းချက်လက်ကလည်းဒီရနိုင်မှုကလည်းအင်တာနက်တယ်အင်တာနက်မရှိတဲ့နေရာတွေကလည်းအများကြီးပေါ့ဒါကြောင့်မို့လို့ပို့ပြီးစိတ်ကူတယ်ပေါ့အာဥမာဆိုလို့ရှိရင်ကျမတို့ဒီခုတ်ခိုင်နားခင်က IDD camp မှာဒီ patient number 5နဲ့အတူစင်ကာပူကနေလေးရင်စီးလာတဲ့တယောက်ကလာနေသွားတဲ့အခါမှာတော်သေးတာပေါ့အဲ့လူကအခုထိ positive မပြသေးလို့
ဝမ်ပေါင်နှင်းထွက်လို့လူသားချင်းစာနာမှုအဖွဲ့တွေကမြန်မာနိုင်ငံဆိုင်ရာ WHO အဖွဲ့ရဲ့ထောက်ပံ့မှုနဲ့စစ်ဆောင်စခန်းတွေထဲကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးဆိုင်ရာအသိပေးတာပိုးသက်ဆေးဖြန်းနာတွေတွားလုပ်နေပေမဲ့တရုတ်ပြည်ကနေပြန်လာသူတွေကြောင့်စခန်းတွင်လူပိုများလာတဲ့အတွက်လိုအပ်ချက်တွေရှိနေတယ်လို့ဒေါ်မီရီတွန်ကပြောပါတယ
်။အဲ IDP ရဲ့အိမ်တွေကတစ်ခုနဲ့တစ်ခုက6ပီလောက်ပဲကွာတာလေ။အဲ့လိုကြားထဲမှာကလမ်းဆိုရင်ဒါ6ပေလောက်ခပဲသူတို့မှာလိမ့်လေးအသေးသေးလေးပေါ့နော်အဲ့ဒါရှိရဲအဲ့ဆိုတော့အိမ်ထဲကနေအင်ပြင်ထွက်လိုက်တာနဲ့ဒါသူတို့ကချီးတွေ့ပြီးသားဖြစ်နေပြီပေါ့နော်ဟိုပြောမစို့ကျမတို့ကအရန်ဆိုးရင်ပါတယ်အဲ့ဒါကြောင့်မို့လဲ February လဆန်းကနေဒီအကြောင်းကြားတာနဲ့ IDP camp မှာဖြစ်လာရင်မလွယ်ဘူးဆိုတော့စိတ်နဲ့ကျမတို့ဒီပူပေါင်းလုပ်ဆက်ဖွဲ့နဲ့အတူအများကြီးပဲကျမတို့ February လ5ရက်ကနေအော်သူတို့ကိုလက်စည်းတဲ့ညာတို့ပြီးလက်စည်းဆက်ပြားတွေပိုင်းပေးတာမျိုးရှိတယ်။လက်ရှိအချိန်တွေကတော့နေဆက်မှာအလုပ်တို့တွေအကုန်ပြန်လာပြီးပြီးရင်သူတို့မှာစားဖို့တောက်ဖို့ဆန်စီစားပဲရှိမယ်။တခြားဟိုင်းကလည်းလိုတယ်။ကလေးတွေကဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးပေါ့လေနော်။ဒါကတော့ IDP ကိုယ်တိုင်လည်းစိုးရိမ်နေပေါ့။အဲဒီတော့အဓိကကတော့ဒါအစိုးရအနေနဲ့ကလည်းပို့ပြီးတော့ဖြစ်နိုင်ခြေအလားအလာများတဲ့ IDP တွေအရေးကိုလည်းဦးစားပြီးမှစဉ်းစားပြီးမှပူပေါင်းပြီးမှလုံဆောင်သွားနိုင်ဖို့အတွက်ကလည်းပိုကောင်းတယ်ပေါ့
လောလောဆယ်မှာတော့ KIO ထိန်းချုပ်ထားတဲ့လိုင်ဇာမှာ COVID-19 တန်တရာလူနာ၄ဦးတွေ့ထားပြီးတရုတ်ပြည်ဘက်မှာဆေးစစ်တာမျိုးလုပ်ထားတယ်လို့ဒေါက်ခွန်ကြာကပြောပါတယ်တရုတ်မြန်မာနယ်စပ်မှာတရုတ်စစ်တပ်ဖြန့်ချထားပြီးတင်းကျပ်ထားပါတယ်မြန်မာနိုင်ငံဘက်ကဖျဲသီးကားတွေတရုတ်နယ်စပ်ထိသွားနေပေမဲ့လိုင်ဇာနမ်ဆိုင်ယန်ဂျာကွင်းမြင်တခုမှာပစ္စည်းတွေပုံနာပြီးတရုတ်ဘက်ကကုန်ကားတွေလာတည်သွားတာကလွဲလို့တရုတ်မြန်မာနယ်စပ်အဝင်ထွက်ကိုတင်းကျပ်ထားပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
ဆက်လက်ပြီး COVID-19 ကူးစက်ရောဂါကာကွယ်ဆေးထုတ်လုပ်နေတဲ့အကြောင်းတင်ပြပါမယ်ဆက်သအသုံးပြုဆဲအစီရှိတဲ့ဆေးတွေကိုအထူးပြုထုတ်လုပ်တဲ့အီတလီဆေးဝါးကုမ္ပဏီ Advanced SRA ကဒီလကုန်မှာ COVID-19 ရောဂါကာကွယ်ဆေးပထမအသုံးထုတ်လုပ်နိုင်လိမ့်မယ်လို့ပြောပါတယ်ဒီကနူးစန်တဆီရီကိုဗြိတိန်နိုင်ငံအောက်စ်ဖို့တက္ကသိုလ်ရန်နာအင်စတီကျူကစတင်အသုံးပြုမှာဖြစ်ပါတယ်။ရောမမျိုးကဆဘီနာဂက်စတဖရန်ကိုပီပူတာရဲ့တရင်ကိုပြောပြပါမယ်ခင်ဗျ။တကဘာလုံးမှာကိုဗစ် -19 ရောဂါကြောင့်အသက်ဆုံးရှုံးရတာတွေများပြားနေစေမှာပဲကာကွယ်ဆေးတီထွင်ထုတ်လုပ်ဖို့ကိုလည်းအချိန်နဲ့အမျှစူးစမ်းနေကြရပါတယ်။ထုတ်လုပ်ဖို့စူးစမ်းနေတဲ့အထက်ဖြစ်နိုင်ခြေများတဲ့ကာကွယ်ဆေးငါးမျိုးတဲကတစ်မျိုးကတော့ ChatOx1 and Cough 19ပဲဖြစ်ပါတယ်ဒီဆေးကိုနောက်မဲ့သတင်းပတ်တွေတွင်စတင်စမ်းသပ်သုံးဆွဲတော့မှာဖြစ်ပြီးအခုပထမအထုတ်ထိုးဆေးပလင်းပေါင်း1,000ကိုထုတ်လုပ်နေပြီဖြစ်ပါတယ်ဗြိတိန်နိုင်ငံအောက်စ်ဖို့တက္ကသိုလ်ရန်နာအင်စတီကျူတ်က COVID-19 ဗိုင်းရပ်စ်ပိုးရဲ့အပေါ်ယံပရိုတင်းအလွာမျိုးဗီဇာဖွဲ့စည်းပုံပုံစံတူကိုဖန်တီးယူရမှာထဲထဲဝင်ဝင်ပါဝင်ခဲ့တယ်လို့ IRBN ရဲ့စီမံခန့်ခွဲမှုဒါရိုက်တာမတ်တီယိုလီဂိုရီကပြောပါတယ် အခု COVID-19 ရဲ့ protein အလွှာပြိုးပီစားဒီရန်တွေကိုဗြိတိန်ကနေသူ့ကုမ္ပဏီကလက်ခံရရှိထားပြီလို့ဆိုပါတယ်။အဲဒီမျိုးရိုးပီစားဒီရန်တွေနဲ့သာမန်အေးမီဖျားနာမှုကိုဖြစ်စေတဲ့ Adenovirus ကိုပေါင်းစပ်ပြီးကာကွယ်ဆေးထုတ်လုပ်ဖို့လုပ်နေပါတယ်လို့လည်းသူကပြောပါတယ်။
We produce the vials that will go back to the
toxic blue တွေထုတ်ပြီး Yana Institute ကိုပြန်ပို့ပေးပါမယ်။ဒါမှသူတို့လူတွေနဲ့ဆက်သက်နေမှာဖြစ်တယ်လို့အချက်လက်တွေစုဆောင်ပြီးကာကွယ်ဆေးကလူတွေအတွက်ဘေးရန်ကင်းပေးတဲ့ထိရောက်မှုရှိရှိသိရမှာပါလို့ပြောတော်တာပါ။ Yana Institute ဟာအီတလီကနေကာကွယ်ထိုးဆေးတွေကိုရရှိတာနဲ့တပြိုင်တည်းတန်ကြာပေါ်မှာရှိနေတဲ့အသက်16နှစ်ကနေ55နှစ်အကြာဗြိတိန်နိုင်ငံသား900ကျော်ကိုဒီကာကွယ်ဆေးထုတ်ပြီးစတင်မှာဖြစ်ပါတယ်။ဒီစတင်ကာလပြည်ဆောင်ချိန်ကစက်တင်ဘာလလို့ခန့်မှန်းထားပြီးဆေးတွေရပြီဆိုရတဲ့ကျန်းမာရေးဝန်ထမ်းတွေကိုအရင်ဦးဆုံးထုတ်ပေးသွားမယ်လို့ဆိုပါတယ်
။ Because of the urgency that is outside, we are seeing that there is
a need for it. ကာကွယ်ဆေးကိုဖြစ်နိုင်သမျှအများဆုံးထုတ်လုပ်ဖို့လူတိုင်းကစိတ်ဝင်စားနေကြတာပါ။ဒါကြောင့်ဒီစီရဲ့စက်သက်ကာလကတခြားအခြေအနေတွေလိုမဟုတ်ပဲပိုပြီးပြန်ဆန်ပါလိမ့်မယ်လို့သူကပြောပါတယ်။လောလောဆယ်ပါပဲရောမမျိုးအပြင်ဘက်ကပုံပုံစီရရက်ကသူ့ကုမ္ပဏီရုံးချုပ်မှာနိုင်ငံပေါင်းစုံကသိပ္ပံပညာရှင်နေရာဝန်ကျင်ဟာကာကွယ်ဆေးတွေမြန်နိုင်သမျှမြန်မြန်ထုတ်လုပ်နိုင်ဖို့နိုင်ရည်မလတ်အလုပ်လုပ်နေကြတယ်လို့လူကိုရီကပြောပါတယ်။အဲ့ဒီအထက်ကတချို့သိပ္ပံပညာရှင်တွေကတော့အီဘိုလာကာကွယ်ဆေးဖော်ထုတ်ရမှာပါဝင်ခဲ့တဲ့ဖြစ်ပါရယ်ခင်ဗျကျွန်တော်ရေမတော်ပ
ါမဲခေါင်မြစ်ချောင်းအပေါ်ပိုင်းမှာတရုတ်ဖက်ကအလွန်အကျွံရေတူလောင်တာကြောင့်မဲခေါင်မြစ်ချောင်းအောက်ပိုင်းနိုင်ငံတွေမှာမိုးကောင်ရေရှားမှုဖြစ်ရတယ်ဆိုတဲ့လေ့လာချက်အကြောင်း Writers ရဲ့သတင်းဆောင်ပါကိုပြောပြပေးမှာပါတရုတ်နိုင်ငံကရေကာတာတွေမှာရေတူလောင်မှုများခဲ့တာကြောင့်2019ခုနှစ်အတွင်းမဲခေါင်မြစ်အောက်ပိုင်းနိုင်ငံတွေမှာမိုးကောင်ရေရှားဖြစ်ခဲ့ပေမဲ့တရုတ်မှာတော့ပုံမှန်ထက်ဆူဆွတ်ခဲ့တယ်လို့အမေရိကန်သုတေသနလုပ်ငန်းတစ်ခုကဧပြီလ13ရက်နေ့မှာလေ့လာချက်ကိုထုတ်ပြန်လိုက်တာပါအမေရိကန်အခြေစိုက် Stimson Center အရှိတောင်အာရှအစီအစဉ်ညွှန်ကြားရေးမှူး Brian Eiler ကအခုလိုပြောပါတယ
် that shows that the way Chinacollected an enormous amount of water that was falling
မုတ်တုံရသည့်အတွင်းတရုတ်ရဲ့အလွန်အကျွံရေတုံလောင်မှုကြောင့်တရုတ်နိုင်ငံတွင်မဲခေါင်မြစ်အထက်ပိုင်းမှာရေစီးဆင်းမှုလျော့နေခဲ့ပြီးမဲခေါင်မြစ်အောက်ပိုင်းကလည်းရေခန့်ခြောက်သွားတာဖြစ်တယ်လို့ပြောသွားတာပါသုတေသနလုပ်ငန်း Ice on Earth Inc. ရဲ့လေလာတွေ့ရှိချက်ဟာဆိုရင်တရုတ်နဲ့တခြားမဲခေါင်မြစ်ကြောင်းတခြားနိုင်ငံတွေကြားမဲခေါင်မြစ်ခွဲဝေမှုအပေါ်ဆွေးနွေးမှုတွေမှာပိုပြီးခက်ခဲသွားစေနိုင်ပါတယ်တရုတ်ဆိုရဘက်ကတော့ဒီသုတေသနတွေ့ရှိချက်တွေကိုပိတ်ချလိုက်ပြီးပြီးခဲ့တဲ့နှစ်တုန်းကမိုးရွာတာနည်းတာကြောင့်တရုတ်ပြည်တွင်မဲခေါင်မြစ်အထက်ပိုင်းကနေရေစီးဆင်းမှုနည်းခဲ့တာလို့တုံ့ပြန်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းတရုတ်နိုင်ငံယူနန်ပြည်နယ်တဲကစုစုမှုနှုန်းကပုံမှန်ထက်ပိုများခဲ့ပေမဲ့လေတရုတ်နယ်နေချင်းဆက်နေတဲ့ထိုင်းလာအိုနေဆက်မဲခေါင်မြစ်ရေကတော့ပုံမှန်ရှိရမယ့်မြစ်ရေထက်ဆယ်ပေကျော်နှိမ့်ချခဲ့တယ်လို့လေ့လာမှုကတွေ့ရှိထားတာပါတရုတ်နိုင်ငံတွင်ရေကာတာတွေကမိုးရာသီမှာရေတူလောင်ပြီး6တွေ့ရာသီရောက်ရင်နိုင်ငံတွင်းမှာပြန်ပြီးတော့ရေဖြန့်ဝေပေးတာဖြစ်ပါတယ်ရှင်ကျမသင်ကြီးထိုက်ပါ
မင်္ဂလာပါရှင်မြန်မာတိုင်းနိုင်ငံလုံးကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hiron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်ကင်တွယ်ဖို့အတွက်အဆင်သင့်ဖြစ်နေပြီလား
ဆရုဆောင်တဲ့လောက်တော့အကောင်းဆုံးပြင်ဆင်ထားပါသေးတယ်။ဘာလို့ဆရုမလဲဆရုရဲ့ member ကြီးတယ်။ဆရုဆောင်တဲ့လောက်ဘာလို့ပြောရတော့မှဟိုဗန်ဒလီဇာကလည်းကျွန်တော်နိုင်တော့ဆိုကြတော့ခွာထားပါတော့
။ပသိန်စရုပ်အောင်ဒေါက်တာသန်းမင်းထွတ်ကပြောပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေကအခုမှအစပိုင်းပဲရှိနေသေးပါတယ်။အခြားနိုင်ငံတွေကြုံတွေ့နေရတဲ့အတွေ့အကြုံတွေအရဆိုရင်တော့ကျန်းမာရေးစနစ်လိုအပ်ချက်တွေကနောက်ပိုင်းမှာတဖြည်းဖြည်းနဲ့များပြားလာပါလိမ့်မယ်။ ဒီလိုခက်ခဲတွေကြုံတွေ့လာရမယ်ဆိုရင်ကျန်းမာရေးစနစ်အတွက်ပြင်ဆင်ထားရှိမှုတွေနဲ့ပတ်သက်ပြီးကျွမ်းကျင်ပညာရှင်တွေနဲ့စကားပြောခဲ့ပါတယ်ဒီဆောင်မကို Frontier မြန်မာမှသတင်းတောက်ဟင်းသာနဲ့အိမ်သက်စုတို့ကရေးသားထားတာဖြစ်ပြီးအိမ်သက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်လို့လူသိများတဲ့ COVID-19 ဟာမြန်မာနိုင်ငံမှာစတင်ဖြစ်ပွားပြီလို့မတ်လ23ရက်နေ့မှာတော့ကျန်းမာရေးနှင့်အားကစားဝန်ကြီးဌာနကကြေညာလိုက်ပါတယ်ဒီယောဂါဟာတရုတ်နိုင်ငံအီတလီနိုင်ငံနဲ့အမေရိကန်နိုင်ငံလို့သာကူးစက်နှုန်းမြန်ခဲ့မယ်ဆိုရင်လူထောင်ပေါင်းများစွာဟာဆေးရုံတက်ရဖို့လိုအပ်ပါလိမ့်မယ်အဲ့ဒီအတွက်ဆေးရုံတွေဆေးခန်းတွေနဲ့ဆေးဘက်ဆိုင်ရာပညာရှင်တွေကျန်းမာရေးဝန်ထမ်းတွေပြင်ဆင်ထားပြီးပါပြီလားယောဂအတွက်ကာကွယ်ရေးဝတ်စုံ PPE အပါအဝင်အခြားသောလိုအပ်နေတဲ့အထောက်အကူပစ္စည်းတွေလည်းအလုံးလောက်ရှိပါသလား။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟုကူးစက်ယောဂတိုက်ဖျက်ရေးဌာနနဲ့ကုသရေးဦးစီးဌာနမှညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုမေးမြန်းထားပါတယ်။မြန်မာနိုင်ငံမှာ PPE ဝတ်စုံတွေနဲ့အသက်ရှူထောက်အကူပြုဆက် ventilator တွေဘယ်လောက်ရှိပါသလဲ
။လူတွေကလူတစ်ခုဆိုရင် PPE တို့အသက်ရှူဆက်တော့ဟုတ်ပါဘူး။ PPE လိုလိုအပ်တာလည်းထောက်ကမ်းပါ။အသက်ရှူဆက်သက်ရှူချက်ဆိုတာကဒူနာဘလောက်မှာအသက်ရှူချက်လိုတဲ့လူကဘလောက်ရှိတယ်လို့မြန်တိလို့မျိုးတခုခုဆိုတာဒါနဲ့ဆိုတာနဲ့အသက်ရှူချက်တွေလိုတော့မလားလူတရာမှာအသက်ရှူချက်တရာလိုတော့တယ်လို့မြန်လိုတယ်လို့မြန်ထင်နေလားဒီမှာသိချင်ပါအဲ့ဒါကြီးကမဟုတ်တရင်တွေကိုအများများဖတ်ပါဘာဖြစ်လို့လဲဆိုတော့ခါကြလူတရာမှာအသက်ရှူချက်လိုတယ်ဆိုတဲ့လူက600ကျော်လုံးထက်မပိုပါဘူးနော်
မကြသေးခင်ကတော့နိုင်ငံတကာဆေးကုမ္ပဏီတစ်ခုဖြစ်တဲ့ International SOS ကမြန်မာနိုင်ငံအတွင်း ventilator 200နဲ့အထက်ရှိမယ်လို့ခန့်မှန်းထားပေမဲ့ဒေါက်ခီခင်ကြီးကတော့တိကျတဲ့အရေးအတွက်ကိုမပြောပါဘူးကျမတို့ရဲ့စုံစမ်းမှုအရတော့ရန်ကုန်မှာရှိတဲ့ဆေးရုံတွေနဲ့အခြားနေရာတွေမှာရှိတဲ့ဆေးရုံတွေဟာဝန်နဲ့အာမမျှမတဖြစ်နေပါတယ်ကိုရိုနာဗိုင်းရပ်စ်အလဲလက်ဆင့်ထိဖြစ်ပွားခဲ့မယ်ဆိုရင်တော့အသက်ရှူအထောက်အကူပြုဆက်နဲ့အထူးချက်မှတ်ဆောင်တွေဟာအလုံးလောက်မရှိဘူးလို့သိရပါဗျ။ဗိုင်းရပ်စ်ကိုကာကွယ်မှုနည်းလမ်းတစ်ခုကတော့ပြည်ပနိုင်ငံကပြန်လည်ရောက်ရှိလာသောသူတွေ၊တန်တရားရှိတဲ့လူနာတွေနဲ့ထိတွေ့ထားတဲ့ဘယ်သူကိုမဆိုသီးခြားထားဆုံးဖြတ်ခြင်းပဲဖြစ်ပါတယ်။သူတို့တွေကိုဆေးရုံတွေ၊ပြည်နယ်တွေကစီစဉ်ထားတဲ့ဌာနတွေနဲ့အိမ်တွေမှာ14ရက်သီးခြားဆုံးဖြတ်ထားဖို့လိုအပ်ပါတယ်။ဖုန်ကြီးကျောင်းတွေပလီတွေလိုမျိုးဘာသာရေးအဆောက်အုံတွေအရာဝတီဘဏ်ရဲ့လေ့ကျင့်ရေးစင်တာတွေလက်ဝဲအားကစားရုံတွေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတ်မှတ်ထားတဲ့အခြားနေရာတွေမှာလည်းတရားဆောင်ကြည့်ဖို့ကိုတော့ရည်ရွယ်ထားပါတယ်အစိုးရကတာဝန်ရှိသူတွေအနေနဲ့တော့မြန်မာနိုင်ငံဟိုတယ်လုပ်ငန်းရှင်အသင်းနဲ့လည်းပူးပေါင်းပြီးဟိုတယ်အခန်းတွေမှာတရားဆောင်ကြည့်နိုင်အောင်လည်းလှုပ်ဆောင်နေပါတယ်
အခုတော့လက်ရှိကတော့ကျွန်တော်တို့ဟိုပေါ့ဖြစ်လာမယ်ဆိုရင်เนาะဟိုအများကြီးတပြိုင်တည်းတော့ကျွန်တော်တို့ဟိုဖြစ်တယ်ဆိုတာတော့ပြောလို့မရဘူးဟိုကျွန်တော်ဟိုအမြင်ကကြည့်မယ်ဆိုရင်ခုဟိုလက်ရှိပြင်ထားတာပေါ့เนาะပြင်ထားတယ်ဆိုတာဒီဟိုပေါ့ဒီဝေဘာကြီးရှိတယ်ကန်တော်နေဒီရှိတယ်เนาะနောက်ကအောင်ဆန်းဟိုဥစားဆံပြပေါ့ကွင်းစံဌာနရှိတယ်နောက်ကရန်ကုန်မှာဆိုရင်အမျိုးသမီးနဲ့နော်ဟိုစားကလေးဆေးရုံကြီးပေါ့နော်ဒါကမှကျွန်တော်တို့မသုံးရသေးတာရှိတယ်။ကျန်တဲ့ hotel တွေပေါ့နော် hotel တွေရှိတယ်။အဲ့တော့ကျွန်တော်တို့ကဟိုအားကစားရုံကြီးပေါ့ကျန်တာသတ်မှတ်ထားတာရှိတယ်။အစင်းစင်းတော့တို့က view ပါရှိတယ်။ဒါတွေတော့ကျွန်တော်တို့အသေးစိတ်တော့ကျွန်တော်တို့မပြောလို့ဘူးသူတို့မှရှိတယ်။ဘာလို့ဆိုတော့ဟိုတယောက်ပြည်ဥပမာကိုယူပြီးတော့တယောက်မှဆိုရင်ချက်ချင်းဖြစ်လာတယ်ဆိုရင်ဒီခါအားကစားရုံကြီးတို့ဒီခါလေဟိုဥစားပေါ့ဟိုအကုန်လုံးဟိုဆေးရုံတဘောမျိုးလုပ်ပြီးတော့ quarantine လုပ်ကြတာလေ။ဟိုဒါတွေလည်းကျွန်တော်တို့ကအစီအစဉ်ရှိပါတယ်
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့အကြံပေးပြည်သူ့ကျန်းမာရေးပညာရှင်ဒေါက်တာအောင်ထွန်းကပြောကြားခဲ့တာပါဝင်ကြီးဌာနကအမည်မဖော်လိုသူအကြီးတန်းအရာရှိတယောက်ကတော့ရန်ကုန်မြို့နေရာအသီးသီးမှာလူဦးရေ3000ကျော်အတွက်တရားဆောင်ကြည့်ဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်ဒါပေမဲ့လည်းတရားဆောင်ကြည့်ဖို့အတွက်သာဖြစ်ပြီးကုသဖို့အတွက်မပါပါဘူးပုံမှန်များပြလာမဲ့ COVID-19 ကူးစက်ခံရမဲ့သူတွေကိုကုသပေးဖို့အစိုးရဆေးရုံတွေကတရားဆောင်ကြည့်တဲ့လူနာဆောင်တွေထိုးချက်ပြင်ဆင်ထားဖို့လိုအပ်ပါတယ်။ရန်ကုန်မြို့မြောက်ဥက္ကလာပါမြို့နယ်ဆေးရုံကအစိုးရဆေးရုံဖြစ်ပြီးဆေးဘက်ဆိုင်ရာကျောင်းသားတွေအတွက်သင်ကြားရေးဆေးရုံတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီဆေးရုံမှာလူနာ4ယောက်ထားရှိနိုင်တဲ့တရားဆောင်တစ်ဆောင်နဲ့အသက်ရှူဆက်4ခုရှိပါတယ်။အဲ့ဒီဆေးရုံအုပ်ဒေါက်တာကြီးဆိုးကလူနာ30ကနေ40အထိထားရှိနိုင်ဖို့တရားဆောင်ကိုချဲ့ထွင်လို့ရပေမဲ့အသက်ရှူဆက်လိုမျိုးကရိယာတွေလိုအပ်နေပါအောင်မယ်လို့ပြောခဲ့ပါတယ်။မြောက်ကလာပါဆေးရုံမှာလည်းကုသရေးဆိုင်ရာကရိယာတွေကအတော်လေးဆုံဆုံလင်းလင်းရှိပါတယ်။အ
အဲ့ဒီဆေးရုံမှာလူနာဆောင်တစ်ခုချင်းစီထားရင်တော့တိချအသုံးပြုဖို့ဖန်တလီတာအသက်ရှူထောက်ကူပြုဆက်15လုံးရှိပြီးအဲ့ဒီဆက်တွေကိုတိချဆောင်ကြည့်ဆောင်အပါအဝင်အခြားနေရာတွေကိုရွှေ့ပြောင်းလို့မရပါဘူးဆေးရုံမှာအခြားအသက်ရှူဆက်တွေရှိနေပေမဲ့ငှားပြီးသုံးလို့မရပါဘူးကိုဗစ် -19 လူနာတဦးသုံးထားတဲ့အသက်ရှူဆက်ကိုလည်းအခြားလူနာတဦးကိုပေးသုံးလို့မရပါဘူးလို့တိချဆောင်မှာတာဝန်ကျနေတဲ့အမည်မဖော်လိုတဲ့ဆရာဝန်တဦးကပြောပြပါတယ်အင်းစိန်ပြည်သူဆေးရုံကလည်းအစိုးရရဲ့ဆေးရုံတစ်ခုဖြစ်ပါတယ်။အဲ့ဒီဆေးရုံမှာတော့အသက်ရှူအထောက်အကူပြုဆက်3လုံး၊တိချလူနာဆောင်တစ်ခုနဲ့ PPE ဝတ်စုံ439စုံရှိပါတယ်။ဆေးရုံကိုပို့တဲ့လူနာအရေအတွက်များပြားလာရင်ဘယ်လိုလုပ်ဆောင်မလဲလို့ဆေးရုံအုပ်ဒေါက်တာမီဆန်းချိုကိုမေးခဲ့ပေမဲ့သူမကအဖြေမပေးခဲ့ပါဘူး။ဘယ်လိုပင်ဖြစ်ပါစေအင်းစိန်ဆေးရုံကလည်းကိုရိုနာဗိုင်းရပ်စ်ကူးခံရတဲ့လူနာတွေအတွက်အခြားပြည်သူဆေးရုံတွေထက်တောင်ပိုပြီးကောင်းမွန်စွာပြင်ဆင်ထားတာမျိုးဖြစ်နိုင်ပါတယ်။အဲ့ဒီဆေးရုံမှာ COVID-19 လူနာတွေအတွက်24နာရီလုံးအလုံးလုံးနိုင်တဲ့ဆရာဝန်တွေ၊သူနာပြုတွေပါဝင်တဲ့အထူးအဖွဲ့ဖွဲ့ထားပြီးပါပြီ။ထာဝန်ကျသူသူနာပြုတဦးကလူနာများများမရှိသေးတဲ့အတွက်တော်တော်လေးကံကောင်းလာပါပြီလို့ပြောပြပါတယ်။ဒါဆိုရင်အခြားမျိုးနယ်တွေမှာရှိတဲ့ဆေးရုံတွေကရောဆင်းသင့်ဖြစ်နေပြီလား။အခြားမျိုးနယ်တွေမှာရှိတဲ့ဆေးရုံတွေမှာတော့ COVID-19 ဖြစ်ပွားခဲ့မယ်ဆိုရင်သီးခြားဆောင်ကြီးဆောင်တွေအသက်ရှူအထောက်အကူပြုဆက်တွေလုံလုံလောက်လောက်မရှိပါဘူး။အေယာဝတီတိုင်းဒေသကြီးကတော့နိုင်ငံအတွင်းမှာလူဦးရေထူးထပ်ဆုံးတိုင်းတစ်ခုဖြစ်ပြီးမကြသေးမီကလည်းလောက်ကင်မရှိတော့တဲ့အတွက်ရွှေပြောင်းလူသားအများအပြားတိုင်းအတွင်းကိုပြန်လည်ဝင်ရောက်လာကြပါတယ်။ပသိမ်ဆေးရုံမှာဆိုရင် PPE 220ရှိပြီးလူနာ6ဦးအတွက်သီးခြားဆောင်ကြီးဆောင်တစ်ဆောင်နဲ့အသက်ရှူဆက်3လုံးရှိပါတယ်။ပသိမ်ဆေးရုံအုပ်ဒေါက်တာတန်းမင်းထွတ်က
ဆရာဆောင်တဲ့လောက်တော့အကောင်းဆုံးပြင်ဆင်ထားပါဆိုပြီးဘာလို့ဆရာတို့ကလည်းဆရာတို့ရဲ့တန်းတည်းချည်တယ်ဆရာတို့ဆောင်တဲ့လောက်ကဘာလို့ပြောရတော့မှဟိုဗန်ဒလီဇာကလည်းကျွန်တော်နိုင်တော့ဆိုဆရာတို့ကဆရာတော့ဆိုတော့ဆရာတို့နိုင်တော့ဝင်နေတကယ်တကယ်ကအောက်ဘက်ကြီးအချီးကြီးလာဖြစ်ရင်တော့အမေရိကန်နဲ့အော်လာပါလေအဲတောင်ကိုရီးယားနဲ့အော်လာပါဒီလိုလေအော်လာပါလေဆရာတို့အဲ့တော့ဘယ်လိုလဲဆိုဆရာတို့ကဆရာတို့မအော်ရအောင်တော့ဆရာတို့ကအခုနေရာကျဆိုအချို့ပြင်ပြင်လို့ရလာဆိုဆရာတို့အကောင်းဆုံးပြင်ဆင်ထားပါဆိုလို့တဲ့နေသားရောကိုဗစ် -19 ရဲ့22ရောက်ဟိုကကူးဆက်ထားပြီးနောက်ဒီကလာကိုထိန်းချုပ်နိုင်တဲ့ solution တော့ဒီနှစ်လောက်ဒီနှစ်ခွက်လောက်ကိုကျွန်တော်ထိန်းချုပ်နိုင်တဲ့ကုလသမဂ္ဂကျွန်တော်ထားထားနိုင်တယ်လို့တော့ပြောပြပါတယ်။အဲဒါကဆယ်ရီတုတ်ကူရာဒီပေါ့တုတ်ကူရာဒီဖြစ်တဲ့ဂျွန်ဂျူလန်အော်ကက်စထရာကျွန်တော်ကုကွေ90ကိုထိန်းချုပ်ထားဖို့လုပ်ပါတယ်။နောက်မလို့ရှင်ဂျွန်ဂျူလန်အော်ကက်စထရာလို့ရှင်ဆင်တူကိုဒီရောသူတို့တုတ်ကူဒီရောဟိုယူယူတုတ်ကူဒီရောအဲ့မှာအချက်များရရှိတာလည်းကုကွေ90တဲ့ဘောပေါ်လို့ရှင်အချုပ်ဆက်ထားပြီးတော့ဖိနေရောဟိုအခက်အခဲတွေညနေညနေဆက်ရနိုင်ပါတယ်။ဒါကြောင့်ကျွန်တော်ကအခုဒီကုနာမဲနှစ်ပတ်ကာလတော့ဒီမှာ COVID-19 ရဲ့ဥက္ကဋ္ဌကရောက်တော့အများတို့အပြည့်ပြည့်အောင်ဖျက်ထားဖို့လိုတော့တော်တော်တော့ဒီပြန်တလာတော့ဒီမှာအပြင်းမထွက်ဘူး၊ဒီကဘာမထွက်ဘူး၊မန္တလေးမထွက်ဘူး၊ဆက်တည်းရချက်ပါပြီနော်
။ရှမ်းပြည်နယ်တောင်ကြီးရှိအမျိုးသမီးနဲ့ကလေးစေယုံရဲ့တိချာလူနာဆောင်မှာအလုံးလောက်ကင်နေတဲ့အမည်မဖော်လိုသူဆရာဝန်တစ်ယောက်ပြောပြတာကတော့ဆေးရုံမှာအသက်ရှူဆက်တစ်ခုပဲရှိနေပြီးအဲ့ဒါကိုမိစေးဆောင်တစ်ခုမှအသုံးပြုနေပါဗျ။ဝင်ကြီးဌာနကဆေးရုံတွေကိုနောက်ထပ်အသက်ရှူဆက်တွေဘာလို့ထုတ်မပေးသေးရလဲ။ဝင်မရှိလို့လား။လူနာတွေအသက်ရှူလမ်းကြောင်းပြဿနာပေါ်လာရင်အသက်ရှူဆက်ဟာမရှိမဖြစ်ပါပဲလို့ပြောခဲ့ပါဗျ။မြန်မာနိုင်ငံအတွင်းကမတူညီတဲ့ဆေးရုံကဝန်ထမ်းတွေကိုစကားပြောကြည့်တဲ့အခါမှာတော့COVID-19 ကူးစက်ခံရပေမဲ့ရောဂါမပြင်းထန်သူတွေကိုကူးသပေးဖို့အတွက်ပြင်ဆင်ထားပြီးပြီလို့ယုံကြည်ကြပါတယ်။ဒါပေမဲ့လူနာအဆမတန်များပြားလာရင်ဆေးရုံတွေမှာဝန်နဲ့အားမမျှမှာကိုလည်းစိုးရိမ်မှုတော့ရှိနေပါတယ်။မြောက်ကလာပါဆေးရုံကအမည်မဖော်လိုသူသူနာပြုဆရာမတစ်ယောက်ကတော့ကျန်းမာရေးဝန်ထမ်းတွေလုပ်ငန်းတာဝန်များပြားလာတာတွေနဲ့ပတ်သက်ပြီးကျမတို့ကျန်းမာရေးဝန်ထမ်းတွေပဲခြေကုံလက်ပန်းကြမှာဒါကအဆပဲရှိသေးတယ်။ဘလို့ကင်တွေရမလဲဆိုတာကိုတွေးတော့မတွေးရဘူးလို့ညှိတွားထားပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကြည့်နေမယ်လို့တိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ဟိန်းသာအိမ်သက်စုဇာနီနဲ့ Diane James တို့ဖြစ်ပါတယ်တိုးအတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို V VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နှာစင်ကြဖို့ဖိတ်ခေါ်ကြပါတယ်။တို့အတန်အစီအစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီအမေရိကန်တရားစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လွင်ဦးပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြဒါရိုက်လေလိုင်းအစီအစဉ်စာတင်ဆက်ပေးမယ်စီရင်နေဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာကပ်ဘေးရန်ကြီးတာစီရေးချိုးပန်းရံမှာသတင်းမီဒီယာရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့မြန်မာသတင်းသမားတွေဖြစ်ကြတဲ့ဦးစည်ရသူဦးတရာသွေးတို့နဲ့ Skype ကနေဆွေးနွေးတင်ဆက်ထားပါတယ်ပါခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကိုရင်ဆိုင်တဲ့နေရာမှာသတင်းမီဒီယာရဲ့အခန်းကဏ္ဍကိုဆွေးနွေးမှာဖြစ်ပါတယ်။ကျွန်တော်နဲ့အတူဆွေးနွေးဖို့မြန်မာသတင်းစာဆရာတွေဖြစ်ကြတဲ့ဦးစည်ရသူဦးတရာသွေးတို့ကိုဖိတ်ခေါ်ထားပါတယ်။ဦးစည်ရသူဦးတရာသွေးမင်္ဂလာပါခင်ဗျာ။ဟုတ်ကဲ့ဟုတ်ကဲ့အခုဆိုမြန်မာပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူဖြစ်နေအတည်ပြုထားတဲ့သူတွေလည်းတနေ့တစ်ခြားတိုးလာနေပါတယ်။ရောဂါမကူးအောင်လည်းထိန်းချုပ်မှုတွေလုပ်နေရပါတယ်။ဒီနေရာမှာပထမတစ်ချက်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့သတင်းစီးဆင်းမှုအပိုင်းမှာသတင်းစီးဆင်းမှုလို့ပြောရင်သတင်းထုတ်ပြန်မှုကစပြောရလိမ့်မယ်ထင်ပါတယ်ဆိုတော့အခုလိုကပ်ရောဂါနဲ့ကြုံနေရတဲ့ကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေဘက်ကသတင်းထုတ်ပြန်မှုတွေကအခုချိန်ထိတွေ့ရသလောက်လုံလောက်မှုရှိရလားဆရာဦးစီရသူအရင်ဆွေးနွေးပြပါခင်ဗျာ
ဟိုနောက်ပိုင်းတော့အခုကတော့ဘေးရဝိုင်းပြောတာဘေးရဆိုတော့ကျွန်တော် Facebook တို့ဘာလို့ကလည်းဝိုင်းပြောအကြံဉာဏ်ပေးတဲ့လူတွေရှိတဲ့ခါကျတော့တဖြည်းဖြည်းနဲ့တော့အခုကတော့လမ်းကြောင်းပေါ်ရောက်လာတော့တွေ့ရတာပေါ့ဒါပေမဲ့ကျွန်တော်တို့သတင်းမီဒီယာသမားတွေအချင်းချင်းဒါပြောကြတာတော့ရှိတယ်။ဘာလဲဆိုတော့ဥမာပြောရေးဆိုခွင့်ရှိတဲ့လူကဥမာဖုန်းတွေပိတ်ထားတာတွေ့ရတယ်ဟိုဘာလို့ဒါမျိုးတွေကတော့သူ complain တွေတော့တော်တော်လေးကြားနေရတယ်ပေါ့နော်။အဲ့တော့ဟိုဖြစ်နိုင်တာတော့ပြောရေးဆိုခွင့်ရှိတဲ့လူကယာယူတာအချီးပြီးတော့တခြားလူတွေလည်းလုပ်နေရလို့သူ့မှာမအားတာလည်းကျွန်တော်တို့ဖြစ်နိုင်တယ်ပေါ့နော်။ဒါပေမဲ့တစ်ဖက်မှာကြားတော့လည်းဘာဖြစ်နေလဲဆိုတော့ covid ကတကယ်ကိုကြောက်စရာကောင်းတဲ့ဟာဖြစ်နေတော့လူတွေကလည်းဒါကြောက်နေကြတယ်။ကြောက်လဲကြောက်တင်တယ်ပေါ့နော်။အဲ့လိုမျိုးဖြစ်တဲ့အချိန်မှာတရင်းမားတွေကလည်းကောလာဟာလာတွေကလည်းအားထွက်တဲ့ခါကျတော့ဒါတွေကိုချေပြီးတုံ့ပြန်မှုဆိုရင်သူချက်ချင်းသတင်းစီးဆင်းမှုကလည်းဒါပြောရေးဆိုခွင့်ရှိတဲ့လူတွေစီရရောဟိုသတင်းစာရှင်းလင်းပွဲတွေရရောကျွန်တော်ထုတ်ပြန်ချက်တွေကဟိုဒါတောက်လျှောက်လို့ဒါကအချိန်နဲ့မျှထုတ်ပြန်နေလို့လူတွေပေါ့နော်ပြီးတဲ့ခါကျတော့မရှင်းလင်းတာမျိုးပေါ်လာရင်လည်းဒါချက်ချင်းပြန်ပြီးတုံ့ပြန်တာဖြေချပေးတာမျိုးရှိဖို့လို့လူတွေညညာချက်ကတော့ကျွန်တော်ကကင်ပြီးတော့ပြောကြတာပဲဒါပေမဲ့တစ်ဖက်မှာကျတော့လည်းညညာချက်ကမရှင်းလင်းတာတွေဒါအမျိုးစုံပါနိုင်တာပေါ့နော်ဘယ်တော့မှမပြည့်စုံတဲ့အတွက်ကြောင့်မဟုတ်လို့အဲ့လိုမျိုးဆိုရင်ချက်ချင်းတုံ့ပြန်ရှင်းလင်းနိုင်မှုလို့ရပြောရေးဆိုခွင့်ရှိသူကလည်းကျွန်တော်ဖုန်းဖွင့်ထားလို့လို့ပြီးတဲ့ခါကျတော့ခုနကမရှင်းတာရှိရင်လည်းပြန်ပြီးတော့ချက်ချင်း Facebook မှာဖြစ်ဖြစ်ရှင်းပြနိုင်မှုလည်းလို့ရပါအဲ့ဒါလေးတော့တော်တော်ရှင်းပြပါတယ
်ဟုတ်ကဲ့ဦးတရာသူအမြင်ရောခင်ဗျာဒီ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေဘက်ကသတင်းထုတ်ပြန်မှုတွေဟာအားရကျင်းနဲ့လောက်ဆရာလို့များဆိုနိုင်ရလားခင်ဗျာ
ဟိုစောစောဆရာဒီသူပြောသားသူပဲပေါ့နော်ဟိုကျွန်တော်တို့ဒီသတင်းထုတ်ပြန်မှုတွေဟာဟိုကျွန်တော်တို့ဒီဘေးကနေဝိုင်းပြောနေကမှပဲသူတို့တွေကတဖြည်းဖြည်းချင်းပေါ့နော်ဟိုပြုတ်ပြင်လာတယ်ဟလာဟိုတော့ဆက်စစ်ကြီးကိုတိုင်းလည်းဟိုကျွန်တော်တို့ Facebook ကိုတုံးလာတယ်ဆက်စစ်ကြီးသူတို့ဘက်ကတော့ဟိုစူးစမ်းမှုလေးတွေလောက်လာတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့ media line ဘက်ကလည်းကြည့်တဲ့အခါကျတော့ကျွန်တော်တို့လည်းမတည့်ဘူးဇလာဆိုတော့ပြောချင်တာကဘာလဲဆိုတော့အခုချိန်ဒီစင်ညာချက်တွေထုတ်နေတဲ့အခါမှာလည်းစင်ညာချက်တွေကအခုဒီနေ့ဆိုလို့ရှိလို့ရှိရင်ဒီနေ့ဖတ်တဲ့စင်ညာချက်ဆိုလို့ရှိရင်ကဟိုဖတ်လိုက်တာလည်းဒီနေ့ negative တယောက်မှမတွေ့ဘူးလို့အဓိပ္ပာယ်အကြမ်းဖျင်းပေါ့ဆိုတော့ခါတိုင်းဆိုရင်ကြာ total ဒီ78ယောက်တော့ဖြစ်သွားရင်ဒီခု78ယောက်ဆိုတော့ပြေတော့တယ်ကြာဒါပေမဲ့သူက3ယောက်တွေ့တယ်ဟုတ်လားအဲ3ယောက်တွေ့တာကိုအောက်ဆုံးမှာရေးထားပြီးတော့အခုဆိုရင်ဘယ်လောက်ဖြစ်သွားပြီဆိုရင်အဲ့ဒါပဲပါဘူးပြန်ကြည့်လိုက်အခုဆိုဆိုတော့ သူတို့ကသတင်းတွေထုတ်ပြန်တဲ့အခါမှာ professional မဖြစ်ဘူးဒါရကျွန်တော် professional ဖြစ်ရမယ်ပြောတာပေါ့ဘာလို့ဝင်ကြီးဌာနဖြစ်တဲ့အတွက်ကြောင့်ပေါ့လို့သူတို့ကကြေညာချက်ဆန်တဲ့ report ဆန်တဲ့ဟာပဲရေးပါတယ်နော်ဆိုတော့ကျွန်တော်တို့ကတော်တော်ကြူးပြဲပြီးလိုက်ကြည့်ရတယ်ဆိုတော့ဟိုဒါကတော်တော်အခက်အခဲရှိတယ်အဲ့တော့ကျွန်တော်ကဖြစ်ပေကြတာပါလဲဆိုတော့ဟိုကိုစင်သူပြောသလိုပဲ e sports person ကအလုပ်များနေမယ်ဆိုလို့ရှိရင်ဟာမပြောနိုင်တာရှိတယ်အတော့မတော့ပြန်နေတာရှိတယ်ဖုန်းမကိုက်နေတာရှိမယ်ဆိုတော့ကျွန်တော်အမြင်ပြောရရင်အခုတော့ရှော့အတွေ့အကြုံညာပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကကျမ်းမာရေးကထုတ်ပြန်တဲ့ဒီလိုမျိုးကြေညာချက်တွေကိုပဲအတင်းကိုကားပြီးတော့အတင်းကျွန်တော်တို့နားလည်အောင်စူးစမ်းပြီးလုပ်နေရတာလေဒိဗ်ဒိဗ်ရှိဘူးနောက်ကအဲ့ဒီကိစ္စတွေနဲ့ဆက်ဆက်နေတယ်ကျွန်တော်တို့တခြားပြင်ပမှာဖြစ်နေတဲ့တဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းတော့ဆိုခရိယံဖွင့်တဲ့ဖြစ်တဲ့ပြဿနာတွေဆိုလို့ရှိလို့ရှိရင်နောက်ဆက်တွဲအတင်းတွေတော့မှဆိုတော့ဘယ်သူရောဟိုထိသွားပြီးလို့မထိဘူးလို့စသည်ဖြင့်ဒါတွေဖြစ်တဲ့ခါကျတော့ကျွန်တော်အမြင်ပြောရ Sports Person ကကျွန်တော်တို့ဒီဝင်ကြီးဌာနရဲ့အားလုံးနဲ့ဖြည့်ဆက်ပြီးတော့သူကဒီ support person လုပ်ဖို့အတွက်ကိုပဲနေတဲ့လူဖြစ်ရတယ်။သူကအဲ့တော့မှသူကဒီပြည်ရဲ့ရတဲ့ငါကျွန်တော်ဆေးရုံကတင်ကျမဒီ lab ကတင်ဟလာဆိုတော့တင်နေအားလုံးစုစည်းပြီးတော့သူကတခါရဲ့ဟိုဒီအားလုံးကိုသူနားလည်ပြီးတော့ပြန်ပြောတဲ့အခါကျတော့ကျွန်တော်တို့ media တွေအတွက်ကရေးရတာအရန်အဆင်ပြေသူ့ကိုမေးရတဲ့အခါမှာလေသူကဟိုချက်တဲ့လက်နဲ့ဟလာသူ့မှာရှိတဲ့ information တွေသူကစားပြီးကန်ဆွဲပြီးတော့ဟလာသူပြောနိုင်တယ်။ဆိုတော့အခုကကျွန်တော်တို့ကဒီကျမကြီးကနေပြီးတော့ဒါတော်တော်လေးကိုကျွန်တော်တို့ဖတ်ပြီးမနေနားလည်အောင်လုပ်လိုက်ပြီးထွက်လာတဲ့အဖြစ်ရဲ့နောက်ဆုံးတွဲမေးခွန်းတွေကျွန်တော်ဘယ်သူဆက်မေးရမှာမသိဘူး။ဆိုတော့အဲ့လိုမျိုးတွေပေါ့။ဆိုတော့ကျွန်တော်အမြင်ပြောရရင်တော့အစိုးရကအခု source version ထားတာကိုကထားပုံထားလေးကမှားနေ
။ဟုတ်ကဲ့။တကယ်တော့သတင်းထုတ်ပြန်မှုအပိုင်းမှာအရင်ကလေးကလည်းသိအားရစရာတော့မရှိပါဘူး။အခု COVID-19 ကပ်ရောဂါဖြစ်တော့သမားရုံးကပုံမှန်သတင်းစာရှင်းလင်းပွဲတော့မလုပ်တော့ပါဘူး။online ကနေပဲမေးခွန်းမေးတာတွေကိုဖြေတာလည်းရှိတယ်မဖြေတာလည်းရှိတယ်ပေါ့လေဆိုတော့အခုကတ်ရောဂါဖြစ်တော့မှတရိတ်ထုတ်ပြန်မှုဘက်ကပုံများတော့စိုးသွားတယ်လို့ပြောလို့ရမလားကိုစေသူ
အဲကျွန်တော်နားလည်ရတော့ကိုကျွန်တော်တို့ crisis communication ပေါ့လေဒီခုနကကျွန်တော်တစ်ခေါက်ပြောခဲ့ပါတယ်ဒီရေးပေါ်ကာလဒီသတင်းစီစဉ်မှုပေါ့လေသတင်းကိုကုတ်ကဲနိုင်တဲ့ဟာအဲ့ဒီဟာမျိုးကဟိုတိဆောက်ထားလို့လိုတယ်ပေါ့နော်ဟိုကျန်းမာရေးဖြစ်လို့ကျန်းမာရေးကလူကဒါအကုန်လုံးတာဝန်ယူပြီးပြောဒါမှမဟုတ်လဲစီးပွားရေးဖြစ်လို့စီးပွားရေးဆိုင်ရာလူကထပြောအဲ့လိုနဲ့ဆိုရင်ဒါအဆင်မပြေဘူးကျွန်တော်အကုန်လုံးကိုပြောနိုင်တဲ့လူတယောက်လူတွေပေါ့လေဒါအဲဟိုအရင်ကဆိုရင်ဒါဥစော်ထေပြောခဲ့တဲ့နေရာမျိုးပေါ့နော်ဆိုတော့ကျွန်တော်သူ့စီမှာကြာတော့လဲသူကဒီခက်ခဲနေတဲ့ဟာတွေကိုကြာတော့လဲတင်ညာဆိုင်ရာဟာမျိုးကိုကြာတော့လဲအနည်းဆုံးတော့သူကအခြေခံတစ်ခုအဆင့်ထိတော့တော့လဲကျွန်တော်တို့တည်ထားဖို့လူတွေပေါ့နော်အဲ့လိုလူလိုတယ်ပြီးရင်သူ့စီကိုဝင်ပြီးတဲ့ခါကျရင်ကျန်တဲ့လူတွေအကုန်လုံးကသတင်းစီစဉ်ပေးနေလို့လိုရပေါ့နော်အဲတော့တာဝါတော့ဒီတာဝါတော့တိုက်ပွဲတွေဖြစ်နေတဲ့ဟာတွေရောနောက်ပြီးတဲ့ခါကျတော့စီးပွားရေးကိစ္စတွေရောအကုန်လုံးဒီကိုဗစ်ကအခုဟာကကိုဗစ်လို့ပြောလိုက်ပြီးကျွန်တော်တို့အကုန်လုံးနဲ့ကျွန်တော်တို့ကချိန်သွားတာဟုတ်ဟိုစားနပ်ရိက္ခာကိစ္စတွေရောကျန်းမာရေးကိစ္စတွေရောစီးပွားရေးရောဟုတ်ကျန်းမာရေးကိစ္စတခုလည်းလည်းပြောလို့မရတော့ဘူးဖြစ်သွားတာပေါ့နော်ကိုတီဟာသေးလက်အစပြုခဲ့တယ်အဲ့ခါကျတော့ဒါတွေအကုန်လုံးကိုနည်းနည်းပါးပါးတော့တီးမိခောက်မိရှိထားတဲ့ပုံပေါ့နော်ဥပမာ channel list ဆောင်းလို့ဟာမျိုးအဲဒါမျိုးအဲ့လိုမျိုးဒီအစိုးရထဲမှာဆိုလဲဒီစာတော်တော်များများဖတ်ထားပြီးဗာဒရဲ့တော်တော်များများသိတဲ့ပုံကိုမျိုးပေါ့နော်အဲ့လိုပုံကိုမျိုးတွေကျွန်တော်လူရယ်ဗျအသက်ကလည်းအများကြီးကြီးမကြီးစင်ဘူးအသက်ကြီးရင်လည်းသူကစတမနာကျနိုင်တယ်နောက်ပြီးရတဲ့ခါကျတော့ဘာဖြစ်လဲဆိုတဲ့ခါကျတော့ကိုကိုရဲကလက်ရှိတာဝန်ကအရင်ကြီးမနေရအောင်လက်ရှိတာဝန်ကအရင်ကြီးပြန်တော့သူ့မှာဒါနဲ့နေပုံနေပြီးတော့ပုံနေပါတယ်မဖြေနိုင်တာတော့ကျွန်တော်တို့ကဖြစ်တယ်ပေါ့နော်အဲ့ခါကျတော့အသက်ရွယ်အဖြစ်လည်းမကြီးမငယ်ကျွန်တော်တို့ဖြစ်ဖို့လိုတယ်ပြီးတဲ့ခါကျတော့ဟိုဘာသာရေးပေါင်းစုံနဲ့ TV ခောက်မှုပေါ့ဗျာဟိုနည်းနည်းဆိုင်ဆိုင်မှုတော့ TV ခောက်ပြီးတဲ့ကျွန်တော်ပုံပုံပြဖြစ်ဖို့လိုတယ်ပြီးတဲ့ခါကျတော့တရင်သမားရဲ့ရှူတော့ပေါ့နော်တာမန်ပြည်သူတကူရဲ့တည်ကျင်စိတ်ပေါ့အဲ့ဒါကိုကိုစားပြုပြီးစဉ်းစားနိုင်တဲ့ပုံပုံပြနဲ့လူတွေပေါ့အဲ့ဒါမျိုးလူမျိုးကိုအနည်းဆုံးတစ်ယောက်ပေါ့နော်သုံးမနှစ်ယောက်ကျွန်တော်ထားထားဖို့လိုတယ်ပေါ့နော်ပြီးတဲ့ခါကျရင်တော့အချိန်မှန်ထုတ်ပြန်ပေးလို့လိုတယ်ကျွန်တော်အမြင်ကတော့ဟိုည3နာရီမှာတွေ့တက်ခွဲခန့်တွေ့လို့အဲ့ဒါကြီးဝင်ကြီးစီပုံစံဝင်ကြီးကအေးထွက်လိုက်ဆိုရင်အဲ့လိုမျိုးလွတ်နေရင်တော့ဝင်ကြီးတွေလည်းအဆင်မပြေဘူးသဘောပြောပြတာဆိုတော့အဲ့လိုမျိုးဟုတ်တယ်ဝင်ကြီးတွေလည်းအဆင်မပြေဘူးကျွန်တော်သိရလို့လည်းခုနကပြောဆိုငလင်လို့တာမှမဟုတ်တာညာဟိုဆူနာမီတိုင်းကြီးရိုက်တာမဟုတ်ဘူးထပြေးရမှာလည်းမဟုတ်ဘူးဆိုတဲ့အခါကျတော့အဲ့လိုမျိုးဆိုရင်တခြားနိုင်ငံတွေပါလို့လေကျွန်တော်တို့ဘေးကိုအဆထွင်စရာမလိုဘူးဆိုတဲ့စကားရှိသွားတယ်ဘေးကလွန်ခဲ့တဲ့နှစ်၅တော့ထွင်ပြီးတယ်ဆိုထပ်ထွင်စရာမလိုကျွန်တော်တောင်ကိုရီးယားမှာဘယ်လိုလုပ်လဲထိုင်ဝမ်မှာဘယ်လိုလုပ်လဲစင်ကာပူမှာဘယ်လိုလုပ်လဲညာကြီးတစ်ခေါက်၃နာရီလောက်ကျွန်တော်ထကြည့်ညာလာဒါမှမဟုတ်အမနဲ့တစ်ခေါက်ညာတစ်ခေါက်အဲဒါမှ3000ကျွန်တော်တို့ခြေညာလာပါရဲ့7နာရီရတဲ့ခါခြေညာလာအဲ့လိုမျိုးကျွန်တော်တို့ခြေညာလိုက်ဆိုတော့ target လေးကျွန်တော်တို့တစ်ခုလုံးလိုက်ရင်ကျွန်တော်မြင်တော့အဆင်ပြေတယ်ပေါ့နော်ဆိုတော့အဓိကတော့ team ဖွဲ့နိုင်ဖို့ကျွန်တော်မြင်တော့အချိန်ကလည်းဘာပဲပြောတော်တော်လေးလက်ကြာသွားပြီဆက်စားခြင်းတော့ကျွန်တော်အဲ့လိုမလုပ်နိုင်ဘူးခုကတော့အချိန်ကလည်းဘာပဲပြော team ဖြစ်စားရလဲဆို3နာရီလောက်ရှိသွားပြီပေါ့နော်ပြီးတော့တခြားနိုင်ငံတွေ American တို့ Taiwan တို့ Singapore တို့ဒါဥပမာကောင်းနေလဲကျွန်တော်တက်လာပြီဖြစ်တဲ့ခါကျတော့အဲ့ဒီကနေပြီးတော့မော်ရယ်လေးခုယူပြီးကျွန်တော်နိုင်ငံကျွန်တော်လူရင်းအားနဲ့လိုက်တဲ့ crisis communication ပေါ့နော်အဲ့ဒါလေးအဖွဲလေးတစ်ခုတော့လုံးလို့ရပါပြီကျွန်တော်မြင်တော့သူများနိုင်ငံတွေချမ်းသာတယ်ဒါပေမဲ့ကျွန်တော်တို့ကစေးရတယ်ဒါပေမဲ့ဒီလူ3-5ယောက်10ယောက်ဒ
ီအခုရတော့အချိန်ယူဆွဲထုတ်လို့ရတယ်ဗျာ။ဟို volunteer လုပ်ချင်တဲ့လူတွေလည်းရှိတယ်။ဥပမာတက်ကြွတဲ့လူတွေဆိုရင်ဘာလို့ပြောတော့လုပ်ပေးမယ့်လူတွေကျွန်တော်ရှိတာပဲ
။ကိုစီသူရောကိုတီယာသူရောသတိထားမိမယ်ထင်ပါတယ်။ဒီတစ်ပတ်ထဲမှာပဲဒီပြန်ချားရေးတူဝင်ကြီးဦးအောင်လာထုံးကသူ Facebook စာမျက်နှာမှာရေးထားတာတခုတွေ့ပါတယ်။ကျမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ခြင်းနဲ့ပတ်သက်လို့ဟိုသူ့ကိုမင်းနေရလို့တည်ဝင်တူဝင်ကြီးတာဝန်နဲ့မဟုတ်ဘဲနဲ့ကိုယ်ရဲ့ Facebook စာမျက်နှာကနေပြန်ရှင်းပြထားတာပါ။ဆိုတော့ဒါသတင်းသမားတွေနဲ့တာမန်လူလူကြားမှာကျမ်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်လောက်နဲ့မလုံလောက်ဘူးဆိုတာကိုပြနေတဲ့ချက်ပါ။ဒီလိုဆိုရထုတ်ပြန်ချက်တွေနဲ့ပတ်သက်လို့နောက်ဆက်တွဲကိစ္စတွေအတွက်ဖြစ်ဖြစ်တခြားသိချင်တာတွေကျမ်းမာကိစ္စရမဟုတ်ဘဲနဲ့ပေါ့လေဆက်ဆက်နေတဲ့စီးပွားရေးနိုင်ငံရေးလူမှုရေးမေးစရာတွေရှိလာနိုင်တယ်လေဆိုတော့ဒါတွေကိုကျမ်းမာရေးဝန်ကြီးဌာနကပြောခွင့်ရတာဝန်ပေးထားတဲ့ပုဂ္ဂိုလ်တယောက်တည်းနဲ့မလုံလောက်ဘူးဆိုတော့လေအစိုးရမှဆွေးနွေးချက်တွေထဲမှာပြောခဲ့တာလည်းရှိပါတယ်ဆိုတော့ဒါတွေကိုတာဝန်ရှိတဲ့သူတွေဘက်ကသဘောမပေါက်တာလားသဘောပေါက်ပေမဲ့တခြားစဉ်းစားချက်တွေရှိနေလို့လားဘလို့အကြောင်းရင်းနဲ့ရှိနေလို့ယူဆလဲကိုတရားသေး
ကျွန်တော်အမြင်ကတော့သဘောမပေါက်လို့ဒါလည်းဒါမလုပ်ပြီးတော့ပြောလို့ရမှာဆိုတော့မှကျွန်တော်ကစိတ်ထဲမှာနောက်ကျင်စိတ်ပေါ်တယ်ကိုဇေယတာကိုဇေယသူပြောနေတဲ့ဟာကကျွန်တော်ကကြာဦးအောင်လားတော့ပဲစောင်းပြီးပြောနေသူဖြစ်နေဆိုတော့ကျွန်တော်ကတော့ကဒီ Facebook ကိုတင်လိုက်တာဒီသဘောပဲလေသူသူချင်းပြဒီ road သူရောက်ရောက်လာတယ်ဆိုတာကဒါတက်သေးတယ်ဟုတ်တယ်မလား
ဆိုတော
့သူကမြင်နေရတယ်ဘေးကကျွန်တော်ကတော့ဒရင်တော့ဟောင်းလည်းဖြစ်တယ်အဲ့တော့ဘယ်လိုသူကတော့ဆရာပြောင်းလဲဖြစ်တဲ့ခါကျတော့ TV ခေါ်ပြီးရှိတယ်။နောက်တော့တကယ်ထားတာကြီးမှလုပ်ခဲ့တဲ့သူကသူကစာဖတ်အောင်ဘူးသူတော်အတွေ့အကြုံအမြန်ကောင်းတဲ့ခါကျတော့သူက general knowledge လည်းရှိတယ်။ခါကျတော့သူနဲ့တော်တော်လေးကို accept တယ်။ဆိုတော့သူတော်မှမနေနိုင်ဘူးသူ Facebook ကနေ share ရတယ်ပေါ့နော်။အချို့တွေဆိုအရင်အသေးရောက်ဖို့ကောင်းတယ်။ကျွန်တော်တို့ကမြင်နေရတယ်ဘလို့သူရဲ့ဘာလို့နားမလဲတာဘင်းကြီးဌာနထုတ်ပြန်တာကဘာလေးလို့နေတာအဲ့ဒါဘလို့ပြောနိုင်ရတယ်ကျွန်တော်တို့တော့အသေးရတယ်။ဆိုတော့ဆရာဦးအောင်ကကျွန်တော်တို့လိုမျိုးအတွေ့အကြုံရှိတယ်ဆို post ဆိုတာပေါ့နော်။ဆိုတော့အဲ့ဒီလိုဒီမျိုးတွေကိုကျွန်တော်တာဝန်ပေးဖို့ဘမမခက်ဘူးသူကိုတိုက်ကဒုဝင်ကြီးဖြစ်နေတာလေဆိုတော့သူ့ကိုကျွန်တော်ကဒီချိန်မှာစားဘမတာဝန်မပေးဘဲဒီ covid ကိစ္စနဲ့ပတ်သက်ပြီးတော့ပဲခလာဌာနဘောင်းလုံးနဲ့ဆက်သွယ်ပြီးတရေလေးစုဆောင်ပြီးပြန်ကြားပေးဖို့ပဲသူ့ကို assign လုပ်လိုက်ရင်တော့ဒီကိစ္စတော်တော်အဆင်ပြေတယ်ဆိုတော့ဆရာကြီးကျွန်တော်တို့ဒုက္ခမျိုးကိုအများကြီးဒီကိုယ်တိုင်းကြုံခဲ့မှုတွေဆိုတော့သူဒီကောင်းကောင်းသိတယ်ဒီအရောဘယ်လို manage လုပ်အောင်လဲဘယ်လိုမျိုးထုတ်ပြန်ပေးရမလဲဘယ်အချိန်တွေမှာထုတ်ပြန်ပေးရမလဲဘယ်လိုထုတ်ပြန်လိုက်ရင်ဟာကျွန်တော်တို့အဆင်ပြေလဲဆိုတော့ဟာသူအကုန်သိတယ်ဆိုတော့လူကရှိပြီလားဆိုတော့လုံးလိုက်ဖို့ပဲလိုတာဆိုတော့အဲ့ဒီ stage ကိုရောက်သွားဖို့တော့ဘာတွေလိုနေလဲတော့ကျွန်တော်တို့မသိဘူးပေါ့နော်ကျွန်တော်တို့လည်းဒါလေးကိုကြည့်မိရင်တော့လည်းကျွန်တော်တို့ဒီဟာကအဲဒီလိုမျိုးဖြည့်ထွက်နေတဲ့ဆက်သွားမှာမီးတို့ပြင်ဆိုတဲ့ကမဆရာဟိုဆိုတော့ကိုစီပြောသလိုပဲကျွန်တော်တို့တကယ် professional ဆက်စားလုပ်နိုင်တဲ့အားလုံးနဲ့ဖြည့်ဆက်ပြီးတော့ kajian တွေနည်းနည်းတဲ့နေအားလုံး manage လုပ်နိုင်တယ်ကျွန်တော်တို့လည်းစကားပြောလို့အဆင်ပြေတယ်တချို့တခါတည်းကျတော့တချို့ကိစ္စတွေပါရှိသွားလဲဆိုတော့ကျွန်တော်တို့ဒီကျောင်းတက်ရောက်ကြမှာပေါ့နော်ကျွန်တော်တို့ဒီဝင်ကြီးဌာန level ကပုံပုံတွေနဲ့ကျွန်တော်တို့ဒီဘယ်လောက်တွေနဲ့ကြာမှာပြောဆိုတဲ့အခါမှာကျွန်တော်တို့ဟို intimacy ပေါ့နော်ရင်းနှီးမှုလည်းလိုအပ်တယ်ဗျအဲ့တိတ်ရင်းနှီးတဲ့အခါကျရင်ကျွန်တော်တို့ကအရန်ဟိုဟိုတယောက်တော့ဆက်သွယ်ပြောဆိုလုပ်ကြရင်အရန်ကောင်းတယ်ဆိုတော့ဆရာကျတော့ကျောင်းဦးအောင်လားဆိုတော့ဒါမျိုးလည်းရှိပြီးသားဆိုတော့ तू ကဒီတရဲနမလေးနဲ့ဘလို့နေထိုင်ဘလို့ပြောဆိုရမလဲဆိုတော့ကောင်းကောင်းသိဆိုတော့အဲ့လိုလူမျိုးတွေပေါ့နော်ဆိုတော့ကျွန်တော်တို့ဒီတာဝန်ပေးနိုင်ဒီကိစ္စလေးရင်းကြချင်းအဆင်ပြေတယ်ဗျဘုံမခက်ဘူးအဲ့တော့အဓိက decision maker ပေါ့ဒီကိစ္စကိုဆုံးဖြတ်မဲ့ပုံပေါ်ကဒီကောင်ပြီကိုဒီပြဿနာပြီကိုဒါဒီလိုအပ်ချက်ကိုမြင်ဖို့ပဲတို့တော့ပါဗျာဟုတ
်ဟုတ်ကဲ့ဆိုတော့ဆရာစီသူ့အမြင်ရောခင်ဗျာ COVID-19 လို့ကာယရောဂါနဲ့ကျင်းဝတဲ့အခြေမျိုးမှာတာဝန်ရှိသူတွေနဲ့သတင်းမီဒီယာရဲ့အခန့်ကဏ္ဍကိုအလေးမထားရလားအလေးထားရကောင်းမှမသိကြရလား
အဲကျွန်တော်တော့ကိုတရားပေးပြောလို့ပဲပြောအောင်ပါပေါ့နော်သူတို့ကတော့တမင်တော့ထုတ်တာတော့မဖြစ်တော့ဘူးကြာဒါကတော့ဟိုဟိုဟိုအရန်နီးနေမပြင်ဘူးဆိုတာရှိပါတယ်သူကလည်းဒေးတူဒေးကြာအခုနိုင်ပိုင်းနဲ့အပြကကနန်းတွေကတက်လာလို့ပေါ့ဘူးဒီပေါ့ပေါ့ကြာဟိုဖုန်းဆက်ပါအောင်စီဝေးထိုင်အောင်ဟုတ်တယ်မလားကျွန်တော် Skype ပေါ့ခေါ်အောင်အဲ့လိုမျိုးတွေဖြစ်နေတဲ့အခါကျတော့ဟိုစဉ်းစားကြည့်မရဘူးနဲ့တူတယ်ဒီကိစ္စမျိုးမှာဟိုနည်းနည်းလေးနောက်ကိုဆုတ်ပြီးတော့စဉ်းစားနိုင်တဲ့ strategic ဖြစ်တဲ့လူပေါ့နော်ဟိုရှေ့ကိုဒါကြိုပြီးမြင်တဲ့လူဒီလူကဒီဒေးတူဒေးထဲမှာပါမနေပဲနဲ့ဟိုကနန်းနန်းနေကျွန်တော်ပြောရင်တော့ဘာဆိုင်ဘူးပေါ့ဗျာဟိုကောင်းငင်ကနေတက်ကြည့်တဲ့အမြင်မျိုးရှိတဲ့လူတယောက်ကမှစဉ်းစားလို့ရအောင်ပါဘို့ဒီကိစ္စမှာတော့ကျွန်တော်စိတ်ကအကုန်လုံးကဒီထဲကိုမျောသွားတယ်လို့ကျွန်တော်ထင်တယ်ပေါ့နော်ဒီလူဒီထဲမှာပဲနေစင်တဲ့အပြနိုင်ပိုင်းနဲ့အပြစီပန်းခံွယ်မှုပြဿနာဖြစ်ရှင်းမှုမိချင်းတာပေါ့နော်အဲ့ဒီထဲမှာပါနေလို့ဟိုကျွန်တော်တို့ထင်တယ်ပေါ့နော်ထင်တဲ့အခါကျတော့ဟိုအဲ့ဒီပပိုင်းလေးကိုကျွန်တော်တို့ဟိုလုံနိုင်မယ်ဆိုရင်ကိုဟိုတော်တော်လေးစင်ပြေသွားမယ်လို့ထင်ပါတယ်ဗျ။ဟုတ်သတင်းမီဒီယာတွေကတော့ဒီဒီမှာတော့ကန့်ကန့်ကတော့အကြီးပေါ့ဗျာ။ကျွန်တော်မြင်တော့ကို profession ဖြစ်လို့ကိုတမဝန်ကြောင့်ဖြစ်လို့ပြောတာမဟုတ်ပါဘူး။ဒါဟိုဆရာဝန်နေပြီးရင်ကိုသူကရှေ့တန်းအရောက်ဆုံးလို့ဖြစ်နေတာပေါ့။ဘာလို့လဲဆိုဟိုကျွန်တော်တို့ပြောကြတာရှိပါတယ်။ဒီရောဂါကိုကူးစက်နှုံးတဲ့တောင်မှဒီသတင်းမှာကူးစက်နှုံးကပို့ပြီးတော့မြန်ကြီးလို့ဆိုပြီးတော့ပြောကြတာပေါ့နော်။ဒါဟိုအမေရိကန်လိုမျိုးဟိုပြည်ညာတဲ့များတဲ့နိုင်ငံဒါစင်ကာပူလိုနိုင်ငံမျိုးတော်ဒါတွေကခံနေရတာဆိုတော့ကျွန်တော်နိုင်ငံဆိုရင် ဟိုပြီးတော့ခံရမှုရှိတဲ့ကတော့ဒီနေရာမှာဒါတရင်သမားတွေရဲ့ခံကဏ္ဍကျွန်တော်အရင်ကြီးကြည့်တော့တရင်သမားတွေလည်းဒါအခုကဒါရက်သေးရွာထဲမှာဆင်းပြီးတော့သူလည်းမကြောက်မရွံ့နဲ့တော့တရင်ယူပြီးတော့ဒါအတက်နိုင်လို့တာဝန်တန်းဆောင်နေတာပဲဆရာဝန်တွေလိုတော့အတက်အတိမတ်ပြုတော့မခံရသေးဘူးပေါ့လေဆိုတော့ဒါမဲ့အင်မတန်မှအရေးကြီးပါတယ်ဆရာဝန်တွေပြီးရင်ဒုတိယအခြေခံရောက်စစ်ပြီးတော့ဒါကျွန်တော်ပြောချင်ပါဒါတခြားနိုင်ငံတွေမှာလည်းဒီတိုင်းပဲဖြစ်တယ်
ဟုတ်ကဲ့နောက်တစ်ချက်ဆွေးနွေးချင်တာကတော့ဒီနိုင်ငံတကာသတင်းမီဒီယာရဲ့အခန့်ကဏ္ဍပါအခုကတ်ယောဂါကတော့ကမ္ဘာလုံးကျုံနေရတဲ့ကိစ္စဆိုတော့နိုင်ငံပေါင်းစုံမှာပုံစံမျိုးမျိုးနဲ့ဖြစ်ရှင်းနေရပါတယ်ကမ္ဘာမှာကူးစက်သူအများဆုံးရှိတယ်ဆိုပြီးအတည်ပြုထားတဲ့အမေရိကန်မှာဆိုရင်လည်းသမ္မတ်ထရန့်ကဦးဆောင်ပြီးကိုဗစ် -19 ကတ်ယောဂါအတွက်အရေးပေါ်ဖွဲ့ထားတဲ့တပ်ဆုပ်အဖွဲ့ကနေပြီးတော့နေတိုင်းလိုလိုဒိန်းတောက်တွေနဲ့တွေ့ပြီးမေးသမျှဖြေနေရတာပါဟိုမေးခွန်းတွေကိုသမ္မတ်ကဖြေနိုင်တာရှိတယ်လို့တချို့မေးခွန်းတွေကိုသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဖြေရတာမျိုးလည်းရှိပါတယ်ဟုတ်တယ်မင်းတရင်သမားတွေဘက်ကလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့တိုင်းရိုက်ဖြစ်ကိုသိချင်လို့မေးတာမျိုးလည်းရှိပါတယ်။ဒါကြောင့်လည်းသမနာရောကျန်းမာရေးပညာရှင်တွေရောလူကြုံရေးစီဝါရေးတခြားတာဝန်ရှိတဲ့ပုဂ္ဂိုလ်တွေပါမီဒီယာနဲ့ပုံမှန်တွေ့ပြီးတော့အဖြေပေးနေရပါတယ်။ဆိုတော့ဒီလိုသတင်းမီဒီယာနဲ့တိုင်းရိုက်တွေ့ဆုံတာမျိုးအများပြည်သူတွေကိုသတင်းထုတ်ပြန်တာမျိုးတွေကိုဒေတာရင်းနိုင်ငံတွေမှာလည်းတွေ့ရပါတယ်။ဆိုတော့ကျွန်တော်တို့စီမှာဘာကြောင့်ဒါမျိုးမလုပ်နိုင်ရတာလဲဆရာစီသူ
။ပြောမယ်ဆိုရင်တော့ဒီမီးငြိမ်းတာလည်းပဲအချိန်ကုန်နေတဲ့တူပါတယ်ကျွန်တော်အမြင်တော့လေသူကမီးငြိမ်းမှုတိကျဖြစ်တယ်အဲ့ခါကျတော့ဒီမီးဘယ်လောက်လောင်နေလဲဆိုတော့ပြောပြတာကဘယ်လောက်ကြီးရေးမကြီးဘူးလို့ကျွန်တော်အမြင်တော့ထင်တယ်လို့ထင်တယ်နော်အခုကခုနကလိုတိကျကြမစင်စားမိတာပေါ့လေဆိုတဲ့ခါကျတော့အဲ့ဒါမျိုးကြောင့်လို့ထင်ပါတယ်ဟိုကျွန်တော်တို့ဒရင်းသမားကတော့ဟိုခုနကလိုပြန်ကြားရေးပုံပုံပေါ့လေပြန်ကြားရေးဆိုတော့ခုနကပြောတဲ့ဒီပြောရေးစုဝင်ရှိတဲ့ပုံပုံကတော့ तू က policy maker မဟုတ်ဘူး तू ကတော့ချရတယ်လို့မဟုတ်ဘူးအဲ့ခါကျတော့သူတို့ဖြေခွင့်ပေးထားတဲ့အတိုင်းဒါတွေကပဲသူကဖြေရတဲ့ခါကျတော့ရှေ့ကိုဘာဖြစ်မလဲလို့အဲအတိတ်ပဲဖွင့်ခိုင်းတာလို့ပြောလို့ဆိုရင်သူ့မှာဖြေနိုင်တဲ့အနေအထားမရှိဘူးပေါ့အဲ့ခါကျတော့ကျွန်တော်တို့ကတိုက်ရိုက်ဟိုမြင်းကိုပေးတာပေါ့နော်ဒါကတော့အင်္ဂလိပ်လိုပြောမယ်ဆိုရင်ဒါမြင်းဒီကိုင်ဗန်ရှင်ကိုကိုယ်တိုင်မိလိုက်တာပို့ပြီးတော့ကောင်းတယ်သူ့ဖြေတယ်လေအဲ့ကြတော့မှပြဿနာအတိုင်းအရှိကိုပြီးပြီးတဲ့ခါကျရင်နောက်တစ်ဆင့်ဘာဆက်သွားအောင်လဲဆိုတော့ပြီးနိုင်တယ်ပေါ့နော်တချို့ကိစ္စတွေကသတင်းမီဒီယာကမှမပြီးလို့ပေးတာမဟုတ်ဘူးဒီလိုအတိအကျနဲ့ဟာကိုသူကကိုစားပြုပြီးတော့မေးတဲ့အခါဖြစ်တဲ့အတွက်အဲ့ကြိုင် policy paper ကတန်းတည်သွားတယ်ဆိုရင်သူဘာဆက်ပြီးလုပ်တယ်လဲဆိုတာပြည်သူရဲ့အစိုးရမှုကဘယ်လိုရှိလဲပြည်သူတွေဘာတွေလိုအပ်လဲဆိုတာသိပြီးတော့သူ့ဘူဝါဒချမှတ်ရေးမှာလဲဒါကဟိုအထောက်အပံ့ဖြစ်နိုင်တယ်လို့ပြောချင်တာကတော့ကျွန်တော်တို့သတင်းပြန်ကြားရေးခုနကလိုဒင်းသာရှင်းလင်းပွဲလုပ်တာလို့ပြောတော့ဟိုကိုစီရနေတစ်ဖက်သေးတယ်သူကသွားတာမဟုတ်ဘူးဘူဝါဒချမှတ်သူကနေပြီးတော့မှရှင်းပြလိုက်တဲ့ဟာပြည်သူတွေစီရောက်သွားပြီးတော့မဟုတ်ပြည်သူရဲ့စိုးရိမ်စိတ်ကိုဖြေရှင်းပြီးတော့ဘူဝါဒကောင်းသွားအောင်လုပ်တဲ့ဘယ်နေအောင်ပွားရဲဟာပေါ့ဆိုတော့အဲ့ဒါကိုကျွန်တော်တို့ကအလေးချင်းမရှိပြီးတော့သဘောမပေါက်သေးဘူးလို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုတီရသွေးမြင်ရောခင်ဗျာကျွန်တော်တို့နိုင်ငံတကာနဲ့ဒေတာရုံးနိုင်ငံတွေမှာသက်ဆိုင်ရာတာဝန်ရှိတွေတွင်လည်းသတင်းမီဒီယာတွေထိတွေ့မှုတွေအားကောင်းတာတွေတွေ့ရပါတယ်ဒီနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံအတွက်ဘာတွေနမူနာယူသင့်တာတွေရှိမလဲခင်ဗျာ
ဟောဆရာပြောတော့တာပဲအဲ့ဒီတိုင်းပြည်ကလူကအဲ့လိုမျိုးတွေ့ရဆုံးတဲ့အခြေအားရှိတာပါခင်ဗျာကျွန်တော်တို့ကတော့တောက်လျှောက်ကြည့်လိုက်ဒီပြဿနာမတိုင်ခင်တဲ့ဟိုကျွန်တော်တို့ဒီလိုမျိုးနိုင်ငံခေါင်းဆောင်တွေကကျွန်တော်မီဒီယာတွေနဲ့တွေ့ရဆိုတော့မရှိဘူးလေဆိုတော့ကျွန်တော်တို့ဟိုမှာစနစ်ကအဲ့စနစ်ကတော့ကြာပြီးခိုင်းနေပြီဆိုတော့ဟိုဒီကိစ္စဟဲ့ဒီနေ့ကြာပြီးဒီကြောင်းပြောမယ်အခုနောက်ပိုင်းဆိုပို့ပြီးတော့ဆိုတော့ပေါ့ဒီကင်မရာတွေကဝန်ကြီးဖွဲ့တွေနဲ့မီဒီယာတွေနဲ့ဒီကြောင်းပဲပြောစရာရှိတယ်ဆိုတော့ဒီကြောင်းပဲပြောကြတာပေါ့ဆိုတော့သူတို့မှာသူတို့ရဲ့ဒီပုံမှန်လုပ်လေလုပ်တာလုပ်ရုပ်လုပ်စင်ဖြစ်နေပြီဒါကတော့လေဆိုတော့ကျွန်တော်တို့မှာငွေတွေကလုပ်ရုပ်လုပ်စင်မရှိရတဲ့ဈာထဲမှာအခုချိန်မှာတော့ဒါကိုပြောလို့တော့မကြဘူးပေါ့ဆိုတော့ဟိုအကောင်းဆုံးကတော့ဗျာဟို sports ဘာသာကောင်းကောင်းနဲ့ဒါမှမဟုတ် team ဆိုလဲ team ပေါ့နော်အဲ့လိုမျိုးဗာလီပေးပြီးတဲ့အခါကျတော့ကျွန်တော်နေ့တိုင်းအခုဆိုကျွန်တော်နေ့တိုင်းထုတ်ပြန်ပေးဖို့နေ့တိုင်းအဲ့လိုပေါ့ conferencing လုပ်ပေးဖို့ဟိုဟိုကတခုပေါ့ဗျာဟိုကျွန်တော်တို့က video conferencing ရတယ်တော့ပုံကောင်းတယ်ဘာလို့ကျွန်တော်တို့က question တွေလည်းရှုချင်တယ်ဘာလို့ပြောပြီးပြီးသွားလို့မရဘူးသူကလည်းကျွန်တော်တို့ counter question လုပ်ချင်တာတွေရှိတယ်ကျွန်တော်တို့နားပယ်တာတွေရှိတယ်နောက်ဒီအခုဆိုလို့ချင်တာဗျာဘာသာရေးဆိုင်ရာကျွန်တော်တို့အခေါ်အဝေါ်တွေပါလာတယ်တချို့ကလည်းဆိုလို့ရှိလို့ချင်သူတို့ကိုယ်တိုင်ကဒီဘာသာဆိုင်ရာအပေါ်ဝင်တုံးလိုက်ရင်ကျွန်တော်တို့ကတိုင်ဘက်ကောဘာလို့ဆိုလို့မှမသိဘူးပေါ့အခုဆိုလို့ချင်းဟလာဒီ silent carrier ဆိုတဲ့ကျွန်တော်တို့တော့တိုင်ဘက်တယ်ဒီ silent carrier နဲ့ပတ်သက်လို့ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်ကလည်းနားလည်ဖို့လိုတာပေါ့နော်ဆိုတော့ဟိုဒီ silent carrier ကမပြတော့ဘူးလားဒီဒေါကလက္ခဏာဟလာသူကဘယ်လိုအဆုံးသတ်သွားကျွန်တော်တို့ခုနကဒီမသိဘူးပေါ့ဗျာဆိုတော့အဲ့လိုဆိုလို့ကျွန်တော်တို့ကပြည်သူလူထုကိုပြန်ပြောရတဲ့အခါမှာကျွန်တော်တို့တိုင်ဘက်တဲ့ကိစ္စတွေရှိတယ်ဆိုတော့အချို့တိစားတွေကျွန်တော်တို့ကဟိုသူတို့ပြောတာနားထောင်နေမပြူကျွန်တော်တို့မြင်ချင်တာရှိတယ်အပြန်အလှန်ပြောချင်တာရှိတယ်အခုတော့ဒီအတိုင်းပဲခံစားကျွန်တော်တို့ဒီ live တွေ့ပြီးတော့ Facebook သုံးနေတော့ကျွန်တော်တို့တချို့ကိစ္စလေးအဆင်ပြေသွားတယ်ဆိုတော့အဲ့ဒီဟာတစ်ခုဒါကတော့ကျွန်တော်တို့ကလူထုတစ်ခုလုံးကိုတင်ပြေးချင်တာနဲ့အဲသူကတော့နိုင်ငံရေးကြွယ်ဝပြီးတော့ဒီကိစ္စကိုဟိုပြရပြကြောင်းသူကိုင်ပြရတာပေါ့နော်ဆိုတော့ဒါလည်းတစ်ခုတော့သွားတယ်ကျွန်တော်တို့ဘက်ကတော့ဟိုဒီနိုင်ငံတော် ထိတ်ဆုံးအပုံကိုယ်တွေဘယ်လိုတွေးနေလဲဘယ်လိုပြောနေလဲဆိုတော့ကျွန်တော်တို့အတင်းလိုက်လိုက်ပြီးတော့ဒီလိုတစ်ဆင့်ကတင်ပြနေဆိုတာဘယ်လိုသူက Facebook ကပြောနေတယ်ဆိုတော့ okay ဒါပေမဲ့ဆော့ပြောသလိုကျွန်တော်တို့ဒီ case တွေအောက်ဖြစ်နေတဲ့ကျွန်တော်တို့လက်ရှိနေတိုင်းဖြစ်နေတဲ့ဒီရောဂါနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုပြည်သူလူထုတင်ပြတဲ့အခါမှာတော့ကျွန်တော်တို့ကဆော့ပြောသလို team နဲ့ကျွန်တော်တို့ပြောမှမဟုတ်လဲတယောက်ပေါ့နော်အဲ့လိုတာဝန်ခံပြီးကျွန်တော်တို့မေးစရာကိုဖြေနိုင်တဲ့ဒီလာဖြစ်တဲ့ဟာကိုသူတေချာလေ့လာပြီးသူတေချာနားထောင်လာတယ်ကျွန်တော်တို့လည်းကောင်းအောင်ပြန်ပြောပြနိုင်တယ်ကျွန်တော်တို့မေးတဲ့မေးခွန်းတွေကိုလည်းအဲ့ဒါဖြေနိုင်တဲ့လူမျိုးပေါ့ဒါမှမဟုတ်လည်းအဖွဲ့ပေါ့နော်တို့လုံးတက်ပါတယ်ရင်တော့ဆိုကျွန်တော်တို့ဒီအာဟိုတစ်ခါတစ်ခါအများအားဖြင့်တကယ်တော့ဆင်းနေမလို့ပဲဆာမှာအဲ့ဒီလူမျိုးပဲတို့တွေလုံးပါတယ်အမှန်တော့အတွေ့အကြုံရှိပါတယ်ရှိတယ်ဆိုတော့ဟိုလူကြီးကိုတော့ကျွန်တော်တို့ဒီထိပ်ပိုင်းကိုယ်တိုင်မလာပေမဲ့ဝင်ကြီးတွေကိုယ်တိုင်ကတို့ team နဲ့စဉ်းစားကျွန်တော်တို့နဲ့လာတစ်နှစ်တစ်ခါအစိုးရဒီဝင်ကြီးဌာနတွေကဘာလို့ဆောင်ရွက်ခဲ့လဲဆိုတော့ရှင်းတဲ့အခါဒီလိုပဲ team နဲ့တို့လာရှင်းကြရတဲ့အခါကျကျွန်တော်တို့မင်းသားမိခွန်းတွေတို့ဖြေတယ်ဆိုတော့ဒါမျိုးလေးကျွန်တော်တို့အငယ်စားလေးပုံမှန်လေးလုပ်ပြီးတော့တစ်နှစ်ကိုကျွန်တော်တို့အဲ့ညတိ divide လောက်ကိုကျွန်တော်တို့ဒီတစ်နေ့စာပေါ့လုတ်ပေးရင်တော့တို့အဆင်ပြေတယ်ဆိုတော့အဲ့လိုလေးကိုလုတ်ပေးနိုင်တော့အကောင်းဆုံးပဲဆိုတော့တခုပဲနေရာခိုင်ခင်းပေါ့တို့ကနေပြီးတော့မှနေတယ်ကျွန်တော်တို့သတင်းဌာနအများစုကရန်ကုန်မှာရှိတယ်နေပြီးတော့မှလည်းသတင်းတောက်တွေရှိတယ်ဆိုတော့ဥစ္စာတွေလုတ်တယ်လို့ပေါ့ဗျာအဲ့ဒီမှာခိုင်ပြီးကျွန်တော်တို့ live လိုက်ရင်ကျွန်တော်တို့အားလုံးအဆင်ပြေတယ်ဆိုတော့အဲ့ဒီကမေးခွန်းတွေမေးကြပေါ့ကျွန်တော်တို့တက်တရားနေပြီးနားထောင်ကြအဲ့လိုပေါ့ကျွန်တော်တို့ရင်းနှီးတဲ့ကျွန်တော်တို့ကိုယ်တိုင်မသွားနိုင်တော့ကျွန်တော်တို့ပုံမှန်ရှိတဲ့ရင်းနှီးတဲ့တကယ်ချင်းတွေဒါလေးတော့မေးပြီးပါဆိုတယ်ရတယ်ပေါ့နော်ဆိုတော့ဒါကစဉ်းစားပြီးတော့လုတ်ဖို့ပဲလိုပါတယ်တခုပဲရှိတယ်ဒါကငါတို့စဉ်းစားရမယ့်ကိစ္စလို့သူတို့တားလဲလိုပါတယ်ဗျဟုတ်ကဲ
့ဟုတ်ကဲ့ဒီနောက်ဆုံးမေးခွန်းကတော့သတင်းသမားတယောက်အနေနဲ့ပေါ့လေဒီ COVID-19 ကာလမှာဖြစ်စေခြင်းနဲ့ Santa Wish List ကိုပြောပါဆိုရင်ဘာတွေများရှိမလဲဆရာစီသူ
Wish List ကတော့ခုနပြောတဲ့ဟာတွေပါပဲအဲကျွန်တော်တို့ပြောရေးဆိုရင်ရှိသူကောင်းကောင်းတယောက်လိုချင်တယ်ပြီးတဲ့ခါကျတော့အဲ့သူ့ကိုထောက်ပံ့ပေးမယ့်အဖွဲ့ပေါ့လေဒီ Crisis Communicationအရေးပေါ်ဒါပြန်ကြားရေးပေါ့လေအဲ့ဒါမျိုးကော်ပီတစ်ခုဒါမျိုးတသက်ကျွန်တော်တို့ဖွဲ့ထားတာလိုချင်တယ်အဲပြီးတဲ့ခါကျရင်ဒါကျွန်တော်တို့ဟိုသတင်းစာရှင်းလင်းပွဲပုံမှန်ကျွန်တော်တို့လုပ်ပေးဖို့လိုတယ်အဲအဲ့မှာလည်းခုနကပြောတဲ့ဟာပေါ့လေအယုတ်လက်ပြမယူသတင်းမီဒီယာတမများများကိုပါဝင်ဆင်နွှဲနိုင်တဲ့ဟာမျိုးပေါ့နော်ဒါတွေကဒီပညာအဖြစ်နဲ့ကျွန်တော်တို့လုပ်လို့ရတယ် Zoom တို့ဘာလို့လဲလုပ်ရင်လည်းဒါ 80-80 လောက်တော့ပါလို့ရတယ်တူတယ်ပေါ့ဟုတ်အဲ့လိုမျိုးလုပ်ဖို့လိုပါတယ်ပြီးတဲ့ခါကျတော့ဘာသာရေးပေါင်းစုံဖြည့်နိုင်တဲ့ပုံစံတွေလည်းထားဖို့လိုတယ်ပေါ့နော်ဟိုစီးပွားရေးနဲ့ပတ်သက်လို့မေးမယ်ကျွန်တော်တို့ဟိုထားပါတော့ဒီစစ်ဘေးရှောင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမေးချင်ပေးမယ်ဒါမှမဟုတ်လည်းဒီလေလေအပွားလာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမေးရေးပေးမယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ခုနကမပြောတဲ့ခဲမှာဆိုရင်ဒါပါပါသေးတယ်တိုင်းဒေသကြီးနဲ့ကြီးနေလိုက်အဲသူတို့ကလည်းလှုပ်ပေးဖို့လိုတယ်ဘာလို့လဲဆိုတော့ဘိုးဘွားတွေလှုပ်ပေးရင်လည်းမရဘူးဟိုမှာရန်ကုန်ဆိုကြီးရကြီးတလောက်ပေါ့ရန်ကုန်ဆိုရန်ကုန်အကြောင်းကိုရန်ကုန်ကလူကပို့တည်မယ်သူတို့အချင်းချင်းကြားထဲမှာအစိုးရအချင်းချင်းကြားထဲမှာဟိုမှာဒါဟိုသတင်းစီးဆင်းမှုကနှေးနိုင်တာဖြစ်တဲ့လို့ရအောင်ရန်ကုန်တို့ဘာလို့ကဒီမှာသူ့ဟာသူသတင်းစာရှင်းလင်းပွဲတွေပါလေလုပ်ပြီးချိန်အားလို့ဆိုတာအကားလို့ဆိုတာထုတ်ပြန်ချက်တွေထုတ်တယ်ပုံလည်းလို့ရတယ်ပေါ့ကျွန်တော်မြင်တော့ဒီ၄-၅ခုလောက်ရရင်ကဒါအများကြီးဒါပြည်သူလူထုလည်းဒါဟိုမကြောက်တင်တာမကြောက်ပေါ့နော်ကြောက်တင်တာကြောက်ပြီးတဲ့ခါကျရင်ဟိုကိုယ့်အတွက်ဆုံးဖြတ်ချက်အမှန်တကယ်ချနိုင်တယ်လို့မြင်တယ်ပေါ့နော်အစိုးရအနေနဲ့လည်းဘဝရချတဲ့နေရာမှာပြည်သူစီကပြန်စည်းလာတဲ့တဲ့ရင်ချက်လည်းလည်းဘူးကြမယ်ပေါ့နော်ပြီးရင်ဒီလိုတို့တို့ပေးချင်တဲ့အားလည်းရမယ်လို့မြင်တယ်ပေါ့နောက်ဆုံးတစ်ချက်ကတော့ဒါအစိုးရကိုချန်ပေးချင်တာပါဟိုဟိုနေ့စဉ်ဖြစ်နေတဲ့ဟာကိုဒါဖိပြီးတော့လုပ်နေတာကျွန်တော်တို့ကျေးဇူးတင်ပါတယ်ဒါပေမဲ့နည်းနည်းလေးခွာပြီးတော့အပေါ်စီးရနေကြည့်တဲ့ပုံစံတယောက်ကိုလည်းထားဖို့လူနေပေါ့နော်ဒါကတော့ဟိုအစိုးရလုပ်နေတဲ့လူဖြစ်တဲ့ဆိုကျွန်တော်တို့တော့အပြင်းချင်ပါပါဒါပေမဲ့ခုအချိန်ကတော့တအားကိုရေးကြည့်နေတဲ့အချိန်ဖြစ်တော့သူလည်းထူပူပြီးတော့အပေါ်စီးရနေတက်ကြည့်ဖို့မိနေတယ်လို့ထင်ပါတယ်
โอเคกูติอ่ะตัวยกเนี่ย wish system มันบาริเนี่ยแท้ตาดีเลย
ฉันก็တော့ตัวเสียซอสเสียเสีย
เราโดนเลยอ่ะปวด
มากเลยแต่ตาดีกว่าเว้ยสักครู่เลยเว้ยฉันโหฉันเรียนได้อันนี้ดีป่ะเนาะอะแล้วนี่อ่ะบาเลยสรเอาโหฉันปีกันได้ยักก็เลยตะอยากกูฉันก็เปล่าๆขึ้นเลยอะแล้วบาเลยสรเราก็ตะเรนตะมาสรเราชูตออกเนี่ยเราโหซินล่าอ่ะป่ะเนาะดีเฉยมาเราก็ดุๆโหเปล่าๆขึ้นเนี่ยเคสตะกูชื่ออะแล้วบาเลยสรเราဒီဒီသူများတိုင်းပြည်တွေမှာဖြစ်ရင်ကျွန်တော်တို့ကဒီဒီယောဂါဘလို့ပြန်ပွားသွား story ပေါ့ဒီ case တွေ case ရဲ့ story တွေထဲမှာစိတ်ဝင်စားဖို့ကောင်းတဲ့ story လေးတွေကိုကျွန်တော်တို့ကသိချင်ဒါမှကျွန်တော်တို့ကဒီဒီနေထိုင်တဲ့ကျွန်တော်ပြည်သူတွေကဒီဒီ story တွေကိုကြားလိုက်တော့ပါအော်ဒီလိုကူးသွားပါလားဒီလိုဒီလိုဖြစ်သွားပါလားဒီ case ကဒီလိုဒီလိုပြန်ပွားသွားပါလားဟို case number 24ပေါ့နော်ဆိုတော့အများကြီးပြန်သွားတယ်ဆိုတော့အဲ့ဒီလို story တွေကိုကျွန်တော်တို့ကလူလူကိုဖြတ်ပြချင်အဲ့လို story တစ်ခုကိုနားထောင်လိုက်တဲ့အခါကျလူတို့ကသူတို့ဘာစင်ကြင်ရမလဲဒီကောင်ကဘလို့ဒါကသူများတိုင်းမှာဖြစ်တာကိုကိုတိုင်းမှာဖြစ်နေတာကဘလို့ပြန်သွားသလဲဟလာဟိုဘာဟိုလောက်မကိုင်မှာဖြစ်သွားတယ်ဘာကြောင့်လဲဥပမာဆိုကြပါကျွန်တော်နားလဲတာဆိုရင်ကျွန်တော်တို့မိသားစုချင်းချင်းဆိုကျွန်တော်တို့ယုံကြည်တယ်ယုံကြည်တဲ့အတွက်ကျွန်တော်အကန့်ခံတဲ့စကားပြောတယ်အမှန်တော့သူကအပြင်းအပြန်လာလို့ဆိုတဲ့အချက်ကိုကျွန်တော်တို့ကမေ့သွားတယ်ကျွန်တော်တို့က တကယ်တော့ဒီပညာပေးဟာတွေကျွန်တော်တို့ကနားထောင်နေပြီပဲတကယ်တမ်းလက်တွေ့မှာကြတော့ကျွန်တော်တို့ကဒဇိန်းနဲ့ဟာကျွန်တော်တို့နဲ့တိရလူနဲ့ဆိုတော့အဲ့အမြင်တော့နဲ့ဆုံးဖြတ်တယ်အဲ့တော့ကိုယ်လူချင်းချင်းဆိုတော့စောစောပြောတဲ့ guideline တွေပဲကျွန်တော်တို့မေ့သွားတယ်ဆိုတော့ကျွန်တော်တို့လူလို့တဲ့ဘဝတွေကိုဒီ guideline တွေဝင်လာပေါ့အများကြီးလိုပါတယ်အဲ့မှာအကောင်းဆုံးလေးက storytelling ပဲဆိုတော့ကျွန်တော်ကဒီကျွန်တော်တို့တိုက်ပြီးမှဖြစ်သွားခဲ့တယ်80ရက်အဲ့ဒါ78ရက်ရှိပြီပေါ့နော်သူတို့နဲ့တဲမှာကျွန်တော်တို့ပြည်သူလူထုနားယူတဲ့နဲ့သင်္ကန်းသာယူတဲ့ story တွေကိုကျွန်တော်တို့လူထုချပြဖို့လိုတယ်အဲ့တော့အစိုးရကတော့ပြန်ကြားရေးရအောင်ပါလားမလို့ရင်ကျွန်တော်တို့ဒီ media တွေကလုပ်နိုင်အောင်ချက်လက်တွေနဲ့ကျွန်တော်တို့ဒီဖြစ်စဉ်တွေကိုပြောပြဖို့ကြိုးစားခဲ့ဆိုတော့ကျွန်တော်တို့ကဒီချိန်မှာအကန့်အသတ်ရှိအသွားလာတာလည်းအကန့်အသတ်ရှိတယ်ဟလာကျွန်တော်တို့ဖုန်းတွေဆက်ပြီးတော့ဒီမိသားစုတောက်လျှောက်လိုက်ဖို့ဆိုတော့ဟိုကျွန်တော်တို့အရင်ချိန်မှာဆိုရင်တော့ကျွန်တော်တို့ဒီကိုတောက်လျှောက်လိုက်လို့ရတယ်တော်တော်အခုလိုကျွန်တော်တို့ကိုယ်တိုင်ကအကန့်အသတ်တွေမှာလုပ်ချင်ရတဲ့ဆက်ကြောဒီ story လိုက်ဖို့မလွယ်ဆိုတော့ဒါလေးကိုကျွန်တော်တို့အစိုးရဘက်ကလုပ်ပေးနိုင်တော့ပြည်သူလူထုကပို့ပြီးတော့ကျွန်တော်ခေါင်းထဲမှာဘယ်လိုရင်ဆိုင်ရမလဲဆိုတော့သင်္ကန်းလာလို့ရမှာပေါ့အဲ့ဒါလေးသူတော်ဆွေးရအောင်ကျွန်တော်ကြံပေးစေဟုတ်
ဟုတ်ကဲ့ပါခင်ဗျာအချိန်ပြီးပြီးဆွေးနွေးကြရတဲ့ဦးစီရသူဦးတီရသူတို့ ਨੇ နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုလည်းဒီမှာပဲဆုံးသတ်ပြရစီဒီအစီအစဉ်ကိုတော့ VO မြန်မာပိုင်းရဲ့စနေနေ့ည9:00 ကနေ 10:00 အထိနဲ့တနင်္ဂနွေနေ့မနေ့6:00ကနေ 9:00 ရေဒီယိုအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ။အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6:00ကနေ 9:00 အထိနဲ့ည9:00ကနေ 10:00 အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ 9:00 ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါကြောင့်ကူးစက်မှုတွေနဲ့သေဆုံးသူဦးရေတိုးလာနေချိန်မှာစီးပွားရေးအတွက်ပါထိခိုက်မှုတွေရှိနေတာကိုရှင်းပြနိုင်ဖို့အတွက်ကမ္ဘာတဝန်ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့နိုင်ငံပေါင်း73နိုင်ငံပါဝင်တဲ့အဖွဲ့ကြီးကပန်ကြားလိုက်ပါတယ်။ဒီချိန်ဟာလူသားတွေရဲ့အသက်ကိုကယ်တင်ဖို့နဲ့ရှင်သန်နေထိုင်ဖို့အတူတကွလက်တွဲဆောင်ရွက်ဖို့အရေးကြီးတဲ့အချိန်ဖြစ်ကြောင်း Britain, Indonesia, Germany, Spain, Turkey နဲ့ Canada နိုင်ငံတွေပါဝင်တဲ့ဒီအဖွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။စနေနေ့မှာအမေရိကန်ပြည်ထောင်စုမှာဒီရောဂါအကူးဆက်ခံရသူ9သိန်းကျော်နဲ့သေဆုံးသူ 3,900 ဖြစ်လာတယ်လို့ကမ္ဘာတစ်လွှားမှာတော့ကူးစက်ခံရသူ 2.2 သန်းကျော်ပြီးသေဆုံးရသူပေါင်းက 1 သိန်းခွဲကျော်နေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။အီရန်စစ်တပ်ဟာမိုင်900ကျော်ထိရောက်နိုင်တဲ့ဘုံးလက်နက်တွေတပ်ဆင်နေတဲ့ drone ရင်3ဆင်းပိုင်ထားပြီလို့အီရန်ကာကွယ်ရေးဝန်ကြီးကနိုင်ငံတော်ရုပ်သံမှာစနေနေ့ကပြောပါတယ်။ဒီ drone ရင်တွေဟာအတော်ဝေးကွာတဲ့နေရာကရန်သူလှုပ်ရှားမှုမှန်သမျှစောင့်ကြည့်ပေးနိုင်ကြောင်းနဲ့ရင်ဆိုင်တိုက်ပွဲတွေမှာသုံးနိုင်တယ်လို့ပြောကြခဲ့တာပါမြန်မာနိုင်ငံကထင်ရှားတဲ့ဆရာတော်ကြီးတစ်ပါးဖြစ်တဲ့တီရကူဆရာတော်အရှင်ညာနိဒရာဟာကိုရိုနာဗိုင်းရပ်စ်ရောဂါဒဏ်ခံစားရသူတွေအတွက်ပွေဟမ်းမင်းကြီး Francis ထူထောင်ထားတဲ့အရေးပေါ်ရန်ပုံငွေတွေကို American Dollar 1000ထည့်ဝင်လှူဒန်းတယ်လို့ Vatican News မှာဖော်ပြထားပါတယ်ဒီလူငွေကို April 16ရက်နေ့ကမန္တလေးကက်သရစ်ဂန်းကျုပ်ဆရာတော်ကလက်ခံရယူခဲ့တာပါဟောင်ကောင်မှာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ15ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကစနေနေ့မှာဖမ်းဆီးလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လတွင်စခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာတရားမဝင်စုဝေးမှုဆွဲချက်တွေနဲ့ဖမ်းလာဖြစ်ပါတယ်။တင်းနေနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကျန်းမာပါစေ။ဒီ video နားဆင်နေတဲ့ကျေးဇူးတင်ပါတယ်ကျမခင်မေတ္တပ
ါ This program has come to you from the Voice of America, Washington.